to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ကင်ဖြူတွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအမေရိကန်ပြည်ထောင်စုဟာရှစ်တောင်အရှာလူလူနဲ့အတူတူကဆက်ပြီးရပ်တည်သွားပါမယ်လို့သမ္မတဗရာဂိုဘာမားကလာအိုနိုင်ငံမှာဒီကနေ့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသမ္မတဥပမာတဲ့ခေါင်းဆောင်ပူပီတာတယ်လို့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပြောတာကိုသမ္မတဥပမာကတုံ့ပြန်ပြောဆိုပါတယ်။ရခိုင်ပြည်နယ်ရဲကော်မရှင်ဟာစုံစမ်းစစ်ဆေးဖို့မဟုတ်ပဲကူညီဖို့ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကဒီကနေ့ပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်တို့အဲမှာရှိတဲ့အဲလော့ဆိုင်ဘောနာအဲဒီဖဲကြောင့်မှာတက်သွားတဲ့ KNU ကကွယ်ရေးတပ်ဖွဲ့တွေကိုမုံပြစ်တဲ့ပါတီကပြည်လို့အဲ့ဒါတို့ပြန်ပြင်းတာရှိတယ်မို့လို့ဘာမှမရှိဘူးလို့
မုံပြစ်တဲ့ပါတီနဲ့ KNU လက်နက်ကိုင်အဖွဲ့တွေကြားပစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးကရင်မျိုးသားစီယုံ KNU ရဲ့အထွေထွေတွင်ရင်မူဘူးဆော့ဖ်ဝဲထူဝင်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒါအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရခိုင်ပြည်နယ်ခီးစဉ်ပေါ်သတင်းစာရှင်းလင်းပွဲအကြောင်းနဲ့လူခွင့်ရေးဆိုင်ရာလှစ်တော်ကဆွေးနွေးချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်နေမှခင်ဖြူထူတို့ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်တော်စုဟာရှေးတောင်အရှာဒေသကလူလူနဲ့အတူဆက်ပြီးရပ်တည်သွားမယ်ဆိုတာလောင်းနိုင်ငံမှာဒေသတွင်းကောင်းဆောင်တွေကိုသူရှင်းရှင်းလင်းလင်းပြောခဲ့တယ်လို့အမေရိကန်သမ္မတဗရာဂိုဘာမားကပြောပါတယ်။လာမယ့်ဇန်နဝါရီလမှကုန်ဆုံးမဲ့သူ့ရဲ့သမ္မတတက်တန်းတွင်အရှိတောင်အရှာဒေသကိုဦးစားပေးသတ်မှတ်တဲ့အမေရိကန်မူဝါဒကိုသမ္မတဥပမာကအချက်မှတ်ကျင့်သုံးခဲ့တာပါ။သူကိုဆက်ခံမဲ့နောက်သမ္မတဟာလည်းသူလုပ်ခဲ့တာကိုဆက်လုပ်သွားမယ်လို့မျှော်လင့်နေကြောင်းသမ္မတဥပမာကပြောပါတယ်။ကုတန်းရောင်းဝယ်ရေးကုန်သွယ်ရေးနဲ့ပတ်သက်လာရင်ဒီနေရာဟာအဓိကကြပြီးဒီဈေးကွက်မှာရောင်းဝယ်လူချင်းအချင်းအစုံတစ်နေ့အမေရိကန်မှာအလုပ်ကံတွေဖန်တီးပေးနိုင်မှာဖြစ်တယ်လို့သမ္မတဥပမာကသတင်းထုတ်တွေကိုပြောပါတယ်။အခြားသောအရှေ့နိုင်ငံများဖွဲ့အာဆီယံခေါင်းဆောင်တွင်ထိပ်သီးဆွေးနွေးဆုံးမှာသမ္မတဥပမာကအဲ့လိုပြောတာပါ။တောင်တိုးပင်လယ်မှာနေပြည်တော်ဆန်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကပြောထားတဲ့ပေါ်နိုင်ငံတကာငြင်းပွားမှုဖြစ်ရှင်ရေးခုံတမာတီယုံကဇူလိုင်လမှာချထားတဲ့ဆုံးဖြတ်ချက်ရဲ့အရေးပါပုံကိုအာဆီယံအဖွဲ့အနေနဲ့အတိအမှတ်ပြုခဲ့လို့မစ္စတာဥပမာကပြောပါတယ်။ပိုင်ဆိုင်မှုငြင်းပွားနေတဲ့ဒေသတွေမှာစီးရီးတိဆောက်တာမလုပ်ဖို့ဒါမှမဟုတ်လူမနေတဲ့ကျွန်းတွေကိုသိမ်းပိုက်တာမျိုးမလုပ်ဖို့အရေးကြီးတယ်လို့လည်းသမ္မတဥပမာကပြောသွားပါတယ်။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့ပြောကြားချက်တွေကြောင့်အမေရိကန်နဲ့ဖိလစ်ပိုင်ပြည်သူတွေရဲ့ဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်ခ်အိုဘားမားကပြောကြားလိုက်ပါတယ်။လောင်နိုင်ငံမှာပုံလူနေကကျင်းပတဲ့ရှစ်တောင်အရှာနိုင်ငံများအသင်းအစည်းအဝေးရဲ့ညစာစာပွဲမှာသူတို့ကောင်းဆောင်နေရခိတ္တလက်ဆွဲနှုတ်ဆက်ကြတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့ဇွန်လကစပြီးလူနှစ်ထောင်သေဆုံးခဲ့တဲ့မွေးရဆေးရောင်းဝယ်သူတွေကိုနှိမ်နှင်းနေတာတွေနဲ့ပတ်သက်ပြီးသမ္မတအိုဘားမားအနေနဲ့သူ့ကိုဆေးရမလုပ်ဖို့ဖိလစ်ပိုင်သမ္မတကသတိပေးပြီးယဉ်သီးရိုင်းဆိုင်စွာပြောခဲ့တဲ့အတွက်ငွေကိုတွေးဆပို့စီစဉ်ထားတာကိုအင်ဘီရောကဖျက်ခဲ့တာပါ။ဖိလစ်ပိုင်သမ္မတကသူပြောခဲ့တဲ့စကားလုံးတွေအတွက်နောက်နောက်ရမိတယ်လို့နောက်ပိုင်းမှာတော့ပြန်ပြောခဲ့ပါတယ်။သမ္မတဥပမာကတော့ဒီလိုပြောတာတွေကိုသူ့အနေနဲ့ပုံကူရေးအရာတိုက်ခိုက်တယ်လို့မယူဆတဲ့အကြောင်းဘာကြောင့်လဲဆိုတော့ဒီလိုသုံးနှုန်းတွေကိုမစ္စတာဒူတာတေကပုံရံမင်းကြီးအပါဝင်တခြားသူတွေကိုလည်းထပ်တလဲလဲသုံးနှုန်းလေးရှိတယ်ဆိုပြီးတော့ပြောပါတယ်သူ့အနေနဲ့ပြောခဲ့တာကတော့ဒီအမေရိကန်နဲ့ဖိလစ်ပိုင်အစိုးရတွေအနေနဲ့ကိစ္စရဲ့အတော်များများကိုဘယ်လိုရှေ့ဆက်လှုံ့ဆော်ကြမလဲဆိုတာကိုဆုံးဖြတ်ဖို့အတွက်တွေ့ဆုံသွားတဲ့နဲ့ဆိုတဲ့အကြောင်းပဲဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ဟာအမေရိကန်သမ္မတဘရက်ဥပမာတဲ့ဆိုင်ရင်ခေါင်းဆောင်ပူပီတာတယ်လို့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပြောတဲ့ပေါ်သမ္မတဥပမာဘက်ကလည်းတုံ့ပြန်ပြောဆိုပါတယ်။ရှေ့တော်ချထိပ်သီးဆွေးကျင်ပါတဲ့လာအိုနိုင်ငံမှာရောက်နေတဲ့သမ္မတဥပမာကထရမ့်ရဲ့အဲ့ဒီပြောဆိုချက်တွေကိုပယ်ချလိုက်ပြီးရီပဘလီကန်သမ္မတလောင်းဟာသမ္မတဖြစ်ဖို့ရည်ချင်းမမီဘူးလို့ထပ်ပြီးပြောပါတယ်။ဒီလူဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်ဖို့ရည်ချင်းမီတယ်လို့သူမထင်တဲ့အကြောင်းသူစကားပြောလိုက်တိုင်းအဲ့ဒီအချက်ကထပ်ပြီးအတီးဖြစ်သွားတယ်လို့သမ္မတဥပမာကပြောပါတယ်။လူလူနဲ့သတင်းဌာနတွေလိုရမယ့်အရေးအကြီးဆုံးအချက်ကသူပြောတာကိုနားထောင်စံချင်ပဲဖြစ်နေတဲ့ဒါမှမဟုတ်ကိုတိမထားတဲ့ဒါမှမဟုတ်လုံးဝရည်စရာဖြစ်နေတဲ့အချက်လက်တွေနဲ့အတွေးစိတ်ကူးတွေကိုမေးခွန်းထုတ်ဖို့ပါပဲလို့သမ္မတဥပမာကပြောသွားပါတယ်။ဟီလာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ကို NBC ရုပ်သံဌာနကတီးကြားစီတွေ့ဆုံမေးမြန်းတာမှာထရမ့်ကသမ္မတဥပမာကိုအဲ့လိုဝေဖန်ပြောဆိုတာပါ။သမ္မတအနေနဲ့တော့သူသာသမ္မတဖြစ်မယ်ဆိုရင်သမ္မတပူတင်နဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးရှိမယ်လို့ထင်နေကြောင်းထရမ့်ကပြောပါတယ်။ IS အစွန်းရောက်ဖွဲ့ကိုနေနေတာမှာရုရှားနဲ့အမေရိကန်ကြားပူးတွဲကြိုးစီးပွားရှိနေတယ်လို့လည်းဆိုပါတယ်။ဒါအပြင်သမ္မတဥပမာနဲ့တဲ့အီရတ်မှာအမေရိကန်ရဲ့စီးရီးလူဆောင်ချက်တွေပေါ်လေသူကဝေဖန်ပါတယ်။သမ္မတဥပမာနဲ့ဟီလာရီကလင်တန်တို့လက်အောက်မှာဗိုလ်ချုပ်ကြီးတွေဟာမအောင်မြင်ခဲ့တဲ့အကြောင်းသူတို့ရဲ့အဆင့်ဟာတိုင်းပြည်ကိုအရှက်ရစေတဲ့အဆင့်အထိရောက်သွားတယ်လို့မစ္စတာထရမ့်ကဆိုပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဒီအစိုးရတပ်တွေဝန်ရံပိတ်ဆို့ချတဲ့နိုင်ငံအလဲပိုင်းဥရုဂန်ခရိုင်ရဲ့မြို့တော်ထရနော့တ်မြို့ကိုတာလီဘန်တပ်တွေထိုးခေါက်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အာဖဂန်တပ်တွေနဲ့တာလီဘန်တပ်တွေအကြားတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တယ်လို့ဒေသခံအာဏာပိုင်တွေနဲ့တပ်တွေကပြောပါရယ်ကျသာပရင်းနေမနဲ့အစောပိုင်းကမြို့ရင်းကိုမဝင်ခင်တာလီဘန်တပ်တွေကလုံခြုံရေးဂိတ်တွေကိုဝင်ရောက်စီးနင်းခဲ့တယ်လို့အခုသတင်းပတ်အစောပိုင်းကလည်းထရင်ကော့တ်မြို့ကိုတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဒေသခံအာဏာပိုင်တွေကကိုးကားပြီးတော့အာဖဂန်ရုပ်သံတွေကပြောပါရယ်တာလီဘန်တွေကိုမြို့ရင်းကနေပြန်တိုက်ထုတ်နိုင်ဖို့အတွက်အာဖဂန်အထူးတပ်ဖွဲ့တွေဟာအဲ့ဒီမှာတိုက်နေတဲ့တပ်ဖွဲ့တွေကိုစစ်အင်အားဖြည့်ကူညီခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါရယ်တာလီဘန်တပ်တွေကထရင်ကော့တ်မြို့နေရာအတော်များများကိုတင်းယူထားပြီးလက်ရှိမှာအာဖဂန်တပ်တွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့တာလီဘန်အဖွဲ့ပြောခွင့်ရကပြောပါရယ်အခုလောလောဆယ်မှာရဲဌာနချုပ်အချင်းထောင်နဲ့ခရိုင်အုပ်ချုပ်ရေးမှူးရုံးသားမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်တယ်လို့ဆိုပါရယ်တာလီဘန်တပ်တွေဘက်ကအရက်သားတွေနေထိုင်တဲ့နေရာတွေကိုပါတင်းယူထားတာကြောင့်အရက်သားတွေကိုထိခိုက်မှုဖြစ်မှာဆိုတဲ့အတွက်တပ်တွေကိုလေကြောင်းအကူအညီမတောင်းဆိုခဲ့ဘူးလို့ခရိုင်အာဏာပိုင်တွေကပြောပါရယ်ရှင်
Your American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တာသပရိညဘက်တရုံတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ရဲအံပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ကသူတို့ဒီကိုလာတာလူခွင့်ရေးစုံစမ်းစစ်ဆေးမှုလုပ်ဖို့လူခွင့်ရေးအစီရင်ခံစာရေးဖို့မဟုတ်ပါဘူးလို့ပြောတယ်လို့ဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်ကိုရှင်းရှင်းလင်းလင်းပြောထားကြောင်းနဲ့သူတို့ရဲ့အကြံပြုချက်တွေဟာရည်ရွယ်ထားတဲ့အတိုင်းထောက်ကူဖြစ်လိမ့်မယ်လို့မျှော်လင့်နေကြောင်းဒီကနေ့ညနေပိုင်းရန်ကုန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။
First of all, we are not here to do a human rights investigation and write a human rights report.
ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကရခိုင်ပြည်နယ်မှာတင်းမာမှုတွေရောကြစေနဲ့ဖွံ့ဖြိုးတိုက်တွေကိုထောက်ကူဖြစ်စေမယ့်အကြံပြုချက်တွေပေးဖို့ပါ။ကျွန်တော်တို့မြန်မာနိုင်ငံကိုလာတာစုံစမ်းစစ်ဆေးသူတွေရဲအရာရှိတွေလို့လာတာမဟုတ်ဘဲအစိုးရရဲ့ပန်ကြားချက်အရာကူညီဖို့လာတာပါ။ဒီကော်မရှင်ကိုမြန်မာနိုင်ငံရဲ့ကော်မရှင်ဖြစ်ကျွန်တော်တို့မြင်ပါတယ်။ကျွန်တော်တို့ကနိုင်ငံတကာအမြင်တချို့ကိုယူလာပြီးဒီကော်မရှင်မှာပါဝင်တာပါ။ကျွန်တော်တို့အားလုံးစီကနေရိုးသားဖြောက်မှတ်တဲ့အစီရင်ခံစာကိုရပါစေမယ်လို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောသွားပါတယ်။မစ္စတာအာနန်ဟာအခုခီးစဉ်တွင်ရခိုင်ပြည်နယ်ကိုအရင်ဆုံးသွားပြီးတော့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့တယ်လို့ဒီကနေ့မှလည်းတမတော်ကောက်ရီဦးစီးချိုးတို့နဲ့တီးခြားစီတွေ့ဆုံပါတယ်။အခုခီးစဉ်အဆုံးသက်ဒီကနေ့မြန်မာနိုင်ငံကပြန်ထွက်ခင်ကော်မရှင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်ပြောဆိုသွားတာပါ
။တရုတ်နိုင်ငံရဲ့တင်သွင်းကုန်တက်မှုဟာနှစ်နှစ်နီးပါးအတွင်းပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့ဩဂတ်စ်လက1.5ရာခိုင်နှုန်းတက်သွားပါတယ်။တင်ပို့ကုန်က1.8ရာခိုင်နှုန်းကျသွားတာမို့စီးပွားရေးအရကမ္ဘာဒုတိယအကြီးဆုံးနိုင်ငံမှာတိုးတက်မှုပြန်ရလာပြီဆိုတာပြနေပါတယ်။တင်သွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ 138.5 ဘီလီယံရှိခဲ့ပြီး 22 လကြာအကျပြခဲ့တာအဆုံးသတ်သွားပါတယ်။တင်ပို့ကုန်ကတော့ဒေါ်လာ 190.6 ဘီလီယံရှိခဲ့တဲ့အတွက်တရုတ်နိုင်ငံအတွင်းမှာကုန်ပစ္စည်းဝယ်လုအားတိုးလာတာကိုပြနေပါတယ်။အနာဂတ်မှာဒီပုံစံအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့ပြည်တွင်းဝယ်လုအားတိုးလာတာဟာကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှုကိုကောင်းကောင်းတွန်းအားပေးနိုင်မှာပါ။တရုတ်စီးပွားရေးဟာအာနေထိုင်းမိုင်းနေတဲ့လူနိုင်ငံတကာငွေကြေးရပုံငွေအဖွဲ့ IMF ကသိမကြသေးခင်ကပဲထုတ်ပြန်တဲ့ဒီစီးပွားရေးအလားအလာခန့်မှန်းချက်မှာဖော်ပြခဲ့တာပါအခုအချိန်ဒီကြောင့်တရုတ်စီးပွားရေးဟာတင်ပို့ကုန်အပေါ်တိတ်ကြီးမိခိုးအားထားလို့နဲ့ဆိုပြီးဆိုရင်းနေတဲ့ရင်းနှီးမြှုပ်နှံသူတွေသက်သက်ရရသွားစေပါတယ်တရုတ်ယွမ်ငွေလဲလှယ်နှုန်းပိုကျလာတာကတင်ပို့ကုန်တန်ဖိုးကျသွားစေတဲ့အကြောင်းရင်းဖြစ်နိုင်တယ်လူလေးလာသူတွေကသုံးသပ်ပါတယ်လွန်ခဲ့တဲ့နှစ်အတွင်းယွမ်ငွေတန်ဖိုးဟာ900ခန့်နှုန်းလောက်ကျသွားခဲ့တာပါဩဂတ်စ်လကတရုတ်ကုန်သွယ်ရေးဟာပြီးခဲ့တဲ့နှစ်ကအလားတူကာလနဲ့နှိုင်းယှဉ်ရင်14ရာခိုင်နှုန်းနီးပါးပိုများပြီးဒေါ်လာ52ဘီလီယံပုံငွေပြပါရယ်ဇူလိုင်လကတင်သွင်းကုန်တန်ဖိုး 12.5 ရာခိုင်နှုန်းကျဆင်းခဲ့တာမို့တိုးတက်မှုနည်းနည်းရှိလာတာကိုပြနေပါရယ်ရှင
်လေထုညဉ့်ဉဏ်မှုဟာလူသေဆုံးမှုအများဆုံးဖြစ်စေတဲ့ညဉ့်ဉဏ်မှုဖြစ်ပြီး2023ခုနှစ်တွင်ကမ္ဘာတစ်ဝန်းမှာလူပေါင်း5သန်းခွဲအထိမတိုင်ခင်သေဆုံးရတဲ့အကြောင်းရင်းဖြစ်လာပါရယ်ဒါဟာ HIV AIDS ရောဂါနဲ့သေဆုံးသူအရေအတွက်ထက်၄ဆပိုများပြီးငါပြားယောဂါကြောင့်တည်ဆုံးသူရေတွက်တဲ့6ဆပူများပါတယ်။ကမ္ဘာပံနဲ့ကျန်းမာရေးမက်ထရီနဲ့တိုင်းတာစစ်ဆေးရေးအင်စတီကျူတို့ပူးတွဲလည်လာပြုစုထားပြီးဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားထဲမှာအဲ့လိုပြောထားတာပါ။ကလေးငယ်တွေနဲ့တကြီးရောတွေမှာအထူးကြိုက်ဆုံးဖြစ်ပြီးလေထဲမှာလွင့်နေတဲ့ဖုံမှုန့်လိုအမှုန်လေးတွေကအန်ဒရီအများဆုံးဖြစ်ပါတယ်။ကြောင်မီသွေးတစ်သားဒါမှမဟုတ်ချက်ပြုတ်တာနဲ့အဘူဒံရဖို့အတွက်သုံးတဲ့ထရိဆန်ချီရီကိုမီးရှို့တာကနေအိမ်တွင်းမှာလေထုညဉ့်ဉျာမှုဖြစ်ပြီးဒါကလည်းလူတွေအတွက်အသက်အန္တရာယ်ဖြစ်နေတာပါ။ကားရီစက်မှုလုပ်ငန်းနဲ့တခြားနေရာတွေကနေအိမ်ပြင်ပမှာလေထုညဉ့်ဉျာမှုဖြစ်ရပြီး1990ပြည့်နှစ်ကလေးကဆိုရင်ပိုဆိုးလာနေတာပါဒီအချိန်တွေကြောင့်စီးပွားရေးအရနစ်နာပြီးငွေကြေးဆုံးရှုံးရတဲ့တံပိုးတစ်ခုတည်းတက်တက်က အမေရိကန်ဒေါ်လာ225ဘီလီယံရှိပြီးတစ်စုံလုံးထိခိုက်တာကတော့တိတဲ့အများကြီးပိုပြီးများပါတယ်။ဒေဒုညဉ့်ညံမှုကြောင့်တောင်အရှဒေသရဲ့ GDP ခန့်မှန်းခြေ 1.8% ကိုဆုံးရှုံးပြီးဆာဟာရာတဲကန်ဒနာတောင်ပိုင်းအာဖရိကဒေသရဲ့ GDP ခန့်မှန်းခြေ 1.6% ကိုဆုံးရှုံးရပါတယ်။
တူရကီနိုင်ငံမှာဆူလိုင်လကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဗိုလ်ချုပ်ကြီး6ဦးနဲ့တခြားစစ်ဘက်အရာရှိအများအပြားအပြင်စီးပွားရေးလုပ်ငန်းရှင်16ယောက်အတွက်ဖမ်းဝရမ်းထုတ်လိုက်တယ်လို့တူရကီအာဏာပိုင်တွေကဒီကနေ့ပြောတဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနကပြောပါရယ်ဖမ်းဆီးထားသူတွေဒါမှမဟုတ်ဖမ်းဝရမ်းထုတ်ထားတဲ့သူတွေဟာအမေရိကန်ပြည်ထောင်စုမှနေတဲ့ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်နဲ့အချိတ်အဆက်ရှိထားတယ်လို့တူရကီအစိုးရကပြောပါရယ်လူပေါင်း290ကျော်တိတ်ဆုံးခဲ့ရတဲ့အာဏာသိမ်းကြိုးပမ်းမှုကိုဂူလန်ကကြိုးကင်စီစဉ်တာလို့တူရကီအစိုးရကဆွဆွဲထားတာပါအဖမ်းခံထားရတဲ့စီးပွားရေးလုပ်ငန်းရှင်တချို့ထဲမှာကိမုတ်ဆိုင်ဖွင့်ထားတဲ့အညီကို၂ယောက်နောက်အချက်လုပ်ငန်းပန်းရှင်တဦးပါဝင်ပြီးတော့အဲ့ဒီလူတွေဟာဂူလန်ဝါရီအစံဖက်အဖွဲ့ FETO နဲ့ဆက်ဆက်သူတွေဖြစ်တယ်လို့တူကီအစိုးရကပြောတဲ့အကြောင်းနိုင်ငံပိုင်အနာတိုလူသတင်းဌာနကပြောပါရယ်။မောင်မီမီဖြစ်ခဲ့တဲ့အာနာသိမ်းမှုမှာဘယ်နည်းနဲ့မှသူပါဝင်ပတ်သက်တာမရှိဘူးလို့ဂူလန်ကတော့ညင်ထားပါရယ်။သတင်းထောက်3ဦးနဲ့နိုင်ငံရေးသမားတဦးအပါဝင်လူအများပြားကိုဖမ်းဆီးခဲ့ပြီးဂူလန်နဲ့အချိတ်ဆက်ရှိတယ်ဆိုတဲ့တခြားလူတွေကိုဖမ်းဖို့ဝရမ်း105ခုထုတ်ခဲ့ပြီးနောက်တစ်ရက်မှာပဲအခုဖမ်းဆီးတာနဲ့ဝရမ်းထုတ်တာတွေထပ်ပြီးလုပ်တာပါရှင်
။စီးရီးယားနိုင်ငံအာလပိုမြို့ကအတိုက်ခံတွေနေရာတစ်ခုကိုကလိုရင်းတပ်မှုနဲ့တိုက်ခိုက်တယ်လို့တင်ပြရှိတဲ့ဖြစ်ရပေါ်စုံစမ်းစစ်ဆေးမဲ့အကြောင်းဒါလူလက်နဲ့အုံပြမှုလေးလာဆောင်ကြည့်တဲ့အဖွဲ့ရဲ့အကြီးအကဲကပြောပြီးဒီသတင်းဟာစိတ်တိခိုက်စရာသတင်းပဲလို့ပြောပါတယ်။အရင်ကအစိတ်တပ်မှုနဲ့တိုက်ခိုက်တဲ့ဖြစ်ရတွေဟာစီးရီးယားဆိုးရွားစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့ပြောထားတဲ့ကုလသမဂ္ဂနဲ့ဒါလူလက်နဲ့အုံပြမှုဆိုင်ရာပြည်ပင်တာစီအဖွဲ့ OPCW တို့ရဲ့အစီအစဉ်တစ်ခုကိုကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးဖို့ရှိနေတာပါ။ပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့တတိယကြိမ်အစီအစဉ်ကိုဩဂုတ်လ24ရက်နေ့ကလူမျိုးရေးကောင်စီကိုတင်သွင်းထားပြီးနောက်ထပ်အစီအစဉ်တစ်စောင်းကိုဒီတစ်ပတ်ပုံကုန်ကမှတင်သွင်းမယ်လို့ OPCW အကြီးအကဲကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်တဲ့မခင်ဖြူသေးတို့ညင်ညာပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုံလင်းပေးပါမယ်။အရင်ဆုံးတော့မွန်ပြည်သက်ပါတီနဲ့ KNU လက်နက်ကိုင်အဖွဲ့တွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။28နှစ်နေပါဆေးရပတိပခငြိမ်သက်နေတဲ့မွန်ပြည်သက်နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ဟာအငင်းပွားဝယ်ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်ဒီကနေ့ညနေပိုင်းမှာဒီတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာတစ်ဖက်နဲ့တစ်ဖက်စတင်ကျူးလွန်ကြောင်းပြောဆိုနေကြပါတယ်။အသေးစိတ်ကိုတော့ VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။တနင်္သာရီတိုင်းဒေသကြီးရေပြည်မြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသသွင်းခြေချနေတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရစီယုံကရန်ယူတပ်ဖွဲ့တို့ဒီကနေ့ညနေပိုင်းမှာရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။တဲချောင်းရွာမှာခြေပြုတ်နေတဲ့မွန်မြစ်တပ်ဖွဲ့တွေကိုကရင်မျိုးရစီယုံတပ်ဖွဲ့တွေကနေစတင်တိုက်ခတ်ခဲ့တယ်လို့မွန်မြစ်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ဧကကမွန်မာသာနဲ့ခုလိုပြောပါတယ်
။နောက်ကဘတ်မွန်မြစ်ဒီပုံစံနဲ့တော့ဒီနာတိုက်ကြံတော့အခုတော့ငါတို့ကြည့်လို့တော့ဒီတော့ကလောင်ကြပ်တိုက်ပူတော့ကလောင်မပင်ပြန်တဲ့ကလောင်မပင်ပြန်တဲ့ခရပ်လုံးဘာဖတ်မူဒပ်ပါလုံးကြဲကမူဒပ်တမကောသူဒီ
သူပြောသွားတာကတော့မွန်လွတ်တနာကြီး45မိနစ်အချိန်မှာကျွန်တော်တို့တပ်ဖွဲ့အခြေချစခန်းကို KNU ဖွဲ့တွေစစ်ကြောင်းနှစ်ဖွဲ့ညှပ်ပြီးတော့ရောက်လာတယ်ကျွန်တော်တို့ဘက်ကဒီလိုသွားလာရင်အကြောင်းကြားပြီးမှသွားရင်ကောင်းမယ်တချင်းမှမှဆိုးလို့ဆိုပြီးပြောတယ်အဲ့ဒီအချိန်မှာ KNU ဘက်ကစပစ်တယ်သူတို့ကစီစဉ်စီစီနေရာယူပြီးစပစ်လို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးမွန်ဘာဒါနဲ့ပြောဆိုသွားတာပါဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာနဖက်တိခတ်ကြဆုံမှုမရှိပေမဲ့တဲချောင်းကျေးရွာအုပ်ချုပ်ရေးမှုနေအိမ်နဲ့တခြားအိမ်ခြေတွေပြက်စီးမှုရှိခဲ့တယ်လို့နိုင်ဧကကပြောပါတယ်ဒီကနေ့ရေဖြူမြို့နယ်တဲချောင်းကျေးရွာမှာဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်ပြီး KNU ခေါ်ကရင်မျိုးရစီယုံရထူထွေသွင်းမှုဘသူစောကွယ်ထူးဝင်းကအခုလိုပြောပါတယ်
ကျွန်တော်သိရတဲ့လောက်ကတော့ကျွန်တော်တို့အဲမှာရှိတဲ့လော့ဖိုင်ဘောနော်အဲဒီဖဲကြောင့်တက်သွားတဲ့ KNU ကကွယ်ရေးတပ်ဖွဲ့တွေကိုမော်ဘီဒီပါတီကတိလို့အဲ့ဒါတို့ပြန်ပြင်းတာချိန်ဆမှုတော့ဘာမှရှိဘူးလို့
အခုတိုက်ပွဲဖြစ်ပွားရတဲ့ဒါဟာ KNU နဲ့မော်ဘီဒီပါတီတို့အကြားနေမြေနဲ့ပတ်သက်ပြီးအငင်းပွားပွဲရာဖြစ်နေပါတယ်တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းဟာနေမြေငင်းပွားမှုပြဿနာကြောင့်လို့ KNU ထွေထွေတွေးရင်မှုဘလို့စောကွယ်ထူးဝင်းကအခုလိုဆက်ပြောပါတယ်
အဲ့မှာနေနေပြဿနာလည်းတော့နည်းနည်းရှိတယ်အဲဒီတော့မှတင်ပြတာကကျွန်တော်တို့ဟိုအရင်တော့ကမုန်ပြစ်တပ်တီကအပြစ်ခရဆေးလုပ်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီအစိုးရကသူတို့ကိုအဲ့ဒီအဲ့ဒီနေရာမှာနေရာသွားချတော့နေရာသွားချတော့အဲ့မှာ KNU ကတော့အပြစ်ခရဆေးမလုပ်တော့အဲ့မှာတိုက်ပွဲတွေဖြစ်တဲ့အပေါ်မှာယူလူတို့ပြောင်းသွားတော့မူလူတို့ကအဲ့မှာဝင်လာတဲ့အပေါ်မှာသူတို့မှအဲ့ဒီနေနေပြဿနာတော့နည်းနည်းရှိတယ်ဗျအဲ့လိုတော့ပြရတော့မို့နော်အဲ့ခင်ကတင်ပြတဲ့အပေါ်မှာ
KNU အနေနဲ့အစိုးရနဲ့ပြည်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာ NCA သဘောတူစာချုပ်ချုပ်ဆိုခဲ့ပြီးဖြစ်တဲ့အတွက်၎င်းတို့ရဲ့အုပ်ချုပ်ရေးနယ်မြေတွင်ပြန်လည်လှုပ်ရှားသွားမယ်လို့ KNU လေတူစုမြို့နယ်ခေါ်ရေဖြူမြို့နယ်သွင်းမှုစောစီစီကလက်မှတ်ရေးထိုးပြီးတော့ဩဂုတ်လ24ရက်နေ့မှာဒေသရှိကျေးရွာအုပ်ချုပ်ရေးမှုတွေကိုစာပေးပို့ထားပါတယ် ဒီလိုလက်နက်ကနှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့အောက်ခြေဖွဲ့တွေအနေနဲ့တွေ့ဆုံဆွေးနွေးဖြေရှင်းသွားဖို့တိုက်တွန်းထားကြောင်းဘသူစောကွယ်ဒူဝင်းကပြောပါတယ်လက်ရှိမှာတော့တစ်ဖက်နဲ့တစ်ဖက်စီရဲတည်နေသားမှရှိနေတယ်လို့ဒေသခံတွေကဆိုပါတယ်မွန်ပြည်ထောင်ပါတီနဲ့ကရင်မျိုးရစယုံ KNU တို့ဟာ1988ခုနှစ်မှာနယ်မြေငြင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးအဲ့ဒီတုန်းကမျိုးရဒီမိုကရေစီတပ်ပေါင်းစု NDF ရဲ့ဆက်ဆံညှိနှိုင်းမှုကြောင့်စစ်ရေးပြဿနာပြေလည်သွားပြီး28နှစ်နီးပါးပြည်ပက္ခရပ်တန့်ရာကနေအခုတပံတိုက်ပွဲဖြစ်ပွားလာတာလည်းဖြစ်ပါတယ်ကရင်မျိုးရစယုံ KNU ဟာမြန်မာအစိုးရနဲ့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးမွန်ပြည်ထောင်ပါတီကတော့သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌခုဖီယာနဲ့ရခိုင်ပြည်နယ်ခီးစဉ်ပေါ်တည်င်းစာရှင်းလင်းပွဲအကြောင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဟာတစ်ဖက်တည်းကိုပဲအာရုံစိုက်လို့ဆောင်မှာမဟုတ်ပဲအတိုင်းဝိုင်းအားလုံးအတွက်ရည်ရွယ်ပြီးအကြံပြုသွားမှာဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့တည်င်းစာရှင်းလင်းပွဲမှာကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူနေတဲ့ကုလအတွင်းရေးမှူးချုပ်ဟောင်းခုဖီအာနန်ကပြောဆိုလိုက်ပါတယ်ဒါအပြင်ဒီအကြံပေးကော်မရှင်အနေနဲ့လူခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပဲရခိုင်ပြည်နယ်ကဒီနှစ်ဖက်အတိုင်းဝိုင်းကြားမှာတင်းမာမှုတွေကိုရှင်းချနိုင်ဖို့အတွက်အကြံပြုချက်တွေကိုသာပေးသွားမှာဖြစ်တယ်လို့လည်းမစ္စတာကော်ဖီအာနန်ကပြောပါတယ်။တည်င်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်တည်င်းယူခဲ့တဲ့ VOA မြန်မာပိုင်းတည်င်းတော်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကော်ဖီအာနန်ကကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပဲရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းကြားမှာတင်းမာမှုတွေကိုရှော့ချဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်မဲ့အကြံတွေပေးသွားမှာဖြစ်တယ်လို့ဒီကနေ့ရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
် We are not here to do a human rights investigation and write a human rights report
ကျွန်တော်တို့လူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့နဲ့လူခွင့်ရေးအစီရင်ခံစာရေးဖို့ဒီကိုရောက်နေတာမဟုတ်ပါဘူးဒီကော်မရှင်ရဲ့တာဝန်နဲ့ပတ်သက်လို့ကျွန်တော်ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကအကြံပြုချက်တွေပေးဖို့ပဲဖြစ်ပါတယ်ဒီအကြံပြုချက်တွေကရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းကြားတင်းမာမှုတွေကိုရှင်းချပေးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူပြုဖို့အတွက်ဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကော်မရှင်ရဲ့လှုပ်ဆောင်ချက်နဲ့အစီရင်ခံစာကိုစောင့်ကြည့်ပါလို့ပဲပြောချင်ပါတယ်ကျွန်တော်တို့အနေနဲ့ဒီမှာရဲတွေလိုစုံစမ်းစစ်ဆေးသူလိုပုံစံမျိုးနဲ့ရောက်နေတာမဟုတ်ပါဘူးအစိုးရရဲ့တောင်းဆိုချက်အရကျွန်တော်တို့ဒီကိုရောက်ရှိနေတာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဒီကော်မရှင်ကိုမြန်မာကော်မရှင်အဖြစ်သာရှုမြင်ပါတယ်ကျွန်တော်တို့ကနိုင်ငံတကာရဲ့အမြင်တွေထည့်သွင်းစဉ်းစားနိုင်မှုအတွက်ပါဝင်တာဖြစ်ပါတယ
်။ရခိုင်အကြံပေးကော်မရှင်အနေနဲ့လက်တွေ့မြေပြင်အခြေအနေတွေကိုလေ့လာရမှာတစ်ဖက်သေးကိုအာရုံစိုက်တာမျိုးမဟုတ်ပဲအတိုင်းဝိုင်းအားလုံးအတွက်အထောက်အကူဖြစ်မဲ့အကြံပြုချက်တွေပေးနိုင်ဖို့ကြိုးစားသွားမယ်လို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောဆိုလိုက်ပြီးသူ့အနေနဲ့အချိန်လဲမစွဲပဲအလောလဲမကြည့်ပဲအစီရင်ခံစာတင်နိုင်အောင်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာရခိုင်ပြည်နယ်ကိုနှစ်ရက်သာတွားရောက်လေ့လာခဲ့ပြီးဖွံ့ဖြိုးတိုးတက်ရေးလွတ်လပ်စွာတွာလာခွင့်ပညာရေးကျန်းမာရေးအလုပ်ကိုင်ခွင့်လန်းဆိုင်ရာလိုအပ်ချက်တွေအပါအဝင်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုနားလည်နိုင်ဖို့အတွက်တမိုင်းကျောင်းဆိုင်ရာကိစ္စတွေကိုခီးစဉ်အတွင်းမှာအဓိကထားဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။ရခိုင်အကြံပေးကော်မရှင်အနေနဲ့နေဆက်ဖြတ်ကျော်တွာလာမှုကိစ္စတွေနဲ့ပတ်သက်လို့လည်းအိန္ဒိယတိုင်းပြည်တွေနဲ့ပူးပေါင်းပြီးငင်းကြဲစွာဖြည့်ရှင်းနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ကိုဖီအာနန်ကဆိုပါတယ်
။ And we will also not only look at what can be done locally, we will also try and reach out and talk to some of the neighbors of
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံတွင်းမှာတင်မှာကပဲနဲ့အိန္ဒိယတွေနဲ့လည်းနေဆက်အခြေအနေတွေနေဆက်ဖြတ်ကျော်သွားလာမှုတွေနဲ့ပတ်သက်လို့ဘယ်လိုပူကောင်းအောင်ကင်တွင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်နိုင်အောင်လုပ်ဆောင်သွားမှာဖြစ်ပါတယ်ကျွန်တော်တို့အကောင်းဆုံးလုပ်သွားမှာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့အကြံပေးချက်တွေနဲ့စင်ကန်စာထုတ်ပြန်တဲ့အခါမှာအတိုင်းဝိုင်းအားလုံးကိုအကူအညီပေးဖို့ဖြစ်ပါတယ်တစ်ဖက်သေးကိုပဲအာယုံဆူးဆက်ယုံနဲ့ပြဿနာတွေပြေလည်သွားမှာမဟုတ်ပဲနဲ့အားလုံးအတွက်အထောက်အကူဖြစ်အောင်အကြံပြုသွားမှာဖြစ်ပါတယ
်ကော်မရှင်ရဲ့အကြံပြုချက်တွေဟာလက်ရှိရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းကြားသဘောထားကွဲလွဲနေတဲ့ရိုဟင်ဂျာဘင်္ဂါလီဆိုတဲ့ဝေါ်ဟာရာတွေနဲ့ပတ်သက်တဲ့ပြဿနာတွေကိုလည်းရော့ပါသွားစေမယ်လို့မျှော်လင့်ကြောင်းကိုဖီအာနန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။ရခိုင်အကြံပေးကော်မရှင်ရဲ့အခုတစ်ခေါက်ရခိုင်ခီးစဉ်အတွင်းမှာဖိနှိပ်ချုပ်ချယ်တဲ့ဖြစ်ရပ်တွေမတွေ့ခဲ့ရဘူးလို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောပါတယ်။ကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကတော့တကယ့်မြေပြင်အခြေအနေမှာဖိနှိပ်မှုတွေရှိမရှိသိနိုင်ဖို့အတွက်အချိန်ယူလေ့လာဖို့လိုတယ်လို့ပြောပါတယ်။
It was a two-day visit.
ကျွန်တော်တို့အနေနဲ့လက်တွေ့မြေပြင်အခြေအနေမှာဖိနှိပ်ချုပ်ချယ်မှုတွေရှိမရှိဆိုတာကိုအချိန်ယူစောင့်ကြည့်လေ့လာဖို့လိုတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောသွားတာပါ။ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒီကနေ့မှနိုင်ငံတော်သမ္မတဦးထင်ကျော်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလအသွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကိုမကြာသေးခင်ကာလကဖွဲ့စည်းခဲ့တာဖြစ်ပြီး ကော်မရှင်မှနိုင်ငံတကာကပုံကူတွေပါဝင်မှုနဲ့ပတ်သက်လို့လည်းကန့်ကွက်ခံရတာမျိုးတွေရှိနေတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုံကူဒေါင်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိခိုက်ခံမှာမဟုတ်ဘူးလို့တော့ပြောဆိုထားပါတယ်။ရခိုင်အကြံပေးကော်မရှင်အနေနဲ့မြေပြင်အခြေအနေတွေကိုကွင်းဆင်းလေ့လာပြီး12လအတွင်းအစည်းအဝေးစာထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်။
မမမြင့်ခန့်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဒီကချင်ပြည်နယ်ဖားကန့်ဒေသကရဲရရှိတူထိတ်သိမ်းခံရတဲ့အကြောင်းကိုနားဆင်ရပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကမရဲရန်ခေါ်မော်ဘုံကြီးရွာကဆယ်အိမ်မှုရွေးချယ်ပွဲမှာတက်ရောက်လာသူတွေကိုတနက်နေ့ချင်းငေါငန်းပြောဆိုခဲ့တဲ့ရဲရရှိတူရဲ့ပုံတွေအင်တာနက်လူမှုကွန်ရက်တွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်အခုအခါမှာတော့သက်ဆိုင်ရာရဲရရှိကိုထိတ်သိမ်းထားပြီးစစ်ဆေးအရေးယူဖို့ပြင်ဆင်နေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေရာဇဝတ်မှုတွေဖြစ်ပွားလေရှိတဲ့ဖားကန့်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေအနေနဲ့ထိထိရရအရေးယူဖို့လဲဒေသခံနိုင်ငံရေးအသိုင်းအဝိုင်းကလိုလားနေကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့တခင်းဖြစ်ပွားခဲ့တာကတော့ဖားကန့်မြို့နယ်လုံခင်းကျွော်အုပ်စုကမဒဲရန်ခေါ်မော်ဘုံကျွော်အတွက်စေအိမ်မှုရွေးချယ်ပွဲမှာအရင်အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးအစ်စ်ရွေးချယ်ဖို့ဆွေးနွေးရာကနေစတင်တာဖြစ်ပါတယ်ဒီလိုဆွေးနွေးရမှာနှစ်ဖက်အခြေတင်ဖြစ်ပြီးတဲ့နောက်အစည်းအဝေးမှာရောက်ရှိနေတဲ့ရဲတပ်ရင်း16ကဒူရဲအုပ်ကတက်ရောက်လာတဲ့အုပ်ချုပ်ရေးအဖွဲ့နဲ့ပြည်သူတွေကိုတနက်နေ့ချိန်ပြီးငေါငန်းပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုတနက်နေ့ချိန်ချင်းချောက်ခဲ့တဲ့နောက်မှာဒူရဲအုပ်ကဝင်ချတောင်းပန်ခဲ့သလိုကာယကံရှင်တွေကလည်းနားလည်ခွင့်လွှတ်ကြောင်းတုံ့ပြန်ကြတွေရှိခဲ့ပါတယ်ဒီအခင်းဖြစ်ပွားခဲ့တာဟာဒီလ6ရက်နေ့မနက်ပိုင်းကဖြစ်ပြီး9ရက်နေ့နေ့ခင်းမှာတော့အခင်းဖြစ်ပွားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့သွားခဲ့ပါတယ်။လောလောဆယ်မှာတော့တနက်နေ့ချိန်နဲ့ဒူရဲအုပ်ကိုရဲတပ်ဖွဲ့ကအရေးယူဖို့ဆောင်ရွက်နေတယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့ကဒူရဲမူကြီးဝင်းသူရနောင်ကပြောပါတယ်
။ဟောလက်ရှိကတော့သူ့ကိုကျွန်တော်တို့တောင်တပ်ဖွဲ့တွေစစ်ဆေးဆောင်ရွက်မှုတော့လုပ်နေပါတယ်။သူ့ကိုတော့စီးကြတောင်းမပေးဘဲနဲ့ဆင်းနေကြပါတယ်။သူတို့တော့သက်ဆိုင်ရာကိုယ်ခံမှုမှာပါပဲ။ဒီစီပီတော့ဒါကတော့အရေးယူသွားမဲ့ပိုင်းရောရှိမယ်ဖြစ်ပါတယ်
။ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကလည်းအရေးယူဖို့ပြင်ဆင်နေကြောင်းပြောပါတယ်
။မနေ့ကညနေပိုင်းလောက်ပဲကျွန်တော်ရှိဖို့တောင်းရှိတဲ့သူကနေလို့ကျွန်တော်လမ်းပြီးပြင်ဆင်ဖို့ပါတယ်။သူရဲ့အုပ်စိုးစော်စော်ကိုဖိနှိပ်ထားပြီးတော့မှသူတို့ရဲတိုင်ရဲ့လှုပ်ထုတ်လို့နေရတယ်အဲ့မှာရှိတဲ့တိုင်ရင်မှုတွေသူတိုင်ရင်မှုတွေနဲ့ထုံကုံဖွဲ့ပြီးတော့စစ်ဆေးဖို့လုပ်နေပါပြီဆိုတော့လည်းကျွန်တော်သိရပါတယ်ဗျ။နောက်ပြီးတော့တစ်ချက်အနေနဲ့လည်းကျွန်တော်ဒီထွေဥကလည်းပဲဒါထွေဥနဲ့တရိုက်အဲသက်ဆိုင်တဲ့ကိစ္စမှာသူအနေနဲ့ခုလိုဝင်ရောက်ပြီးတော့မှဒါမလုပ်တင်တော့လုပ်တတ်တယ်ပေါ့သူတို့ဒီထွေဥနဲ့ဆိုင်တဲ့ဌာနပိုင်းကလည်းသူတို့အရေးကြီးဖို့တကူအဲဒီမှာရှိတဲ့မော်ဘုံမှာရှိတဲ့ဒေတာကနေလာရောက်ပြီးတော့မှအတိုင်ချဖို့ပြောဆိုထားတာလေးလည်းကျွန်တော်သိရပါတယ်ကအဲဒီဒီဘက်ကလည်းထပ်ပြီးတော့မှသူတို့ဥရင်းကြောင်းရအရေးကြီးမယ်ဆိုတော့လည်းသိရပါတယ်ဗျ
တစ်ဆက်တည်းမှာပဲဒီကိစ္စကိုပြက်ပြက်တတအရေးယူဆောင်ရွက်ဖို့လည်းအကြံပြုပြောဆိုပါတယ်
ကျွန်တော်တို့ဖားကန့်ဒေတာဆိုတာဒီလင်းလက်ကင်ဖွဲ့စည်းတွေရဲ့ဈာထဲမှာညံ့နေရတဲ့ဒေတာတစ်ခုပါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှိရင်အမတားမကိုအားနေတဲ့ဒေတာတစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုအဓိကတာဝန်ယူဆောင်ရွက်ရတဲ့အဖွဲ့စည်းတွေအနေနဲ့အပြည်သူတွေရဲ့ရှေ့ကနေမှရပ်တည်ပြီးတော့မှဆောင်ရွက်ပေးရမယ့်အစားအခုလိုလုပ်နေတဲ့နေသားမျိုးဟာတော့ကျွန်တော်ပြည်သူရဲ့တပ်ဖွဲ့ရဲ့ဂုဏ်သိက္ခာကိုလည်းအမတားမထိခိုက်စေသလိုကျွန်တော်တို့ရဲ့ဒီအတားအစိုးရရဲ့အကုန်တိခောက်တိုက်စီတဲ့ဒါတွေကိုပြတ်ပြတ်တတတော့တနင်္ဂနွေတိုင်းတန်းနဲ့ရေးယူဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့ဒါလေးကိုအကြံပေးချင်ပါတယ်ခင်ဗျာ
မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမရှိသေးချောင်းသာပြန်လည်ဖြေကြားပါတယ်ဒီလ9ရက်နေ့ကလည်းဖားကန့်မြို့နယ်ကခရီးယံဘာသာဂိုင်းပေါင်းစုံခေါင်းဆောင်တွေရိုးရာယဉ်ကျေးမှုအဖွဲ့တွေနဲ့ရမီရပ်ဖတွေပူးပေါင်းပြီးမရှိကထောင်ကချင်းနှစ်ချင်းခရီးယံဖျားရှိခိုးချောင်းမှာ21ရာစုပင်လုံညီလာခံအတွက်ဖားကန့်တယန်ဇာတနဲ့အခြားအကြောင်းအရာတွေဆွေးနွေးနေစဉ်မှာအရဲဝင်းနဲ့လက်နက်ကင်ထားတဲ့လူ20လောက်ဝင်ရောက်ပြီးချင်းချောက်စစ်ဆေးတာတွေရှိခဲ့ပါတဲ့ပြီးခဲ့တဲ့မေလအတွင်းကတော့ဖားကန့်မြို့နယ်မော်ရှန်ရွာကဂျာအိမ်မှုဒေါ်နန္ဒာလှိုင်ဟာသူ့နေအိမ်မှာပဲတနက်နဲ့ပြစ်တက်ခံခဲ့ရပြီးအခုအချိန်ထိတရားခဏ်ကိုဖော်ထုတ်နိုင်တာမရှိသေးပါဘူး
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့လူအခွင့်ရေးဆိုင်ရာလွှတ်တော်ကဆွေးနွေးချက်တွေကိုတင်ပြပေးပါမယ်လူတူရဲ့ခံစားခွင့်လုံခြုံခွင့်ကာကွယ်ခွင့်နဲ့လွတ်လပ်စွာဆက်သွယ်ခွင့်စတဲ့အခြေခံလူအခွင့်အရေးတွေဆုံးရှုံးခဲ့ရတာတွေနောက်ထပ်မဖြစ်ဖို့နဲ့ဒီမိုကရေစီစံနှုန်းလွန်နဲ့ကိုက်ညီဖို့အတွက်နိုင်ငံသားများရဲ့ပုံကိုယ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံရေးကိုကာကွယ်ပေးရေးဥပဒေချမ်းကိုပြည်သူ့လွှတ်တော်မှတင်သွင်းလိုက်ပါတယ်ဒီဥပဒေဟာအရင်စစ်အစိုးရလက်ထက်ကဖိနှိပ်မှုမျိုးတွေထားမရှိအောင်လှုပ်ဆောင်တာဖြစ်တယ်လို့နိုင်ငံရေးသမားတွေကတော့သုံးသပ်နေကြပေမဲ့ဒီဥပဒေကနိုင်ငံသားတိုင်းကိုလွှမ်းခြုံကာကွယ်နိုင်မှာမလားဆိုတဲ့မင်းကိုမိကွန်းတွေလည်းရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်မမေခါကပေးပို့ထားပါရရှင
်စေအစိုးရလက်ထက်ကအစိုးရဆန့်ကျင်သူတွေကိုဖိနှိပ်ခဲ့တာမှာ နိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေချိုးဖောက်ခံခဲ့ရတဲ့အပြင်ဖမ်းဆီးထိန်းသိမ်းခံရသူတွေဟာလူတအူးရဲ့ခံစား권လုံခြုံ권ကာကွယ်권တွေလွတ်လပ်စွာဆက်သွယ်ပြောဆို권စတဲ့အခြေခံလူ့အခွင့်အရေးတွေကိုတောင်ဆုံးရှုံးခဲ့ရတာတွေရှိခဲ့ပါတယ်။နိုင်ငံရေးသမားတွေကိုဖမ်းဆီးထိန်းသိမ်းတာမှာဥပဒေပြဋ္ဌာန်းထားချက်တွေနဲ့မညီဘဲဖမ်းဆီးထိန်းသိမ်းတာတွေကာကွယ်권မရှိခဲ့တာတွေလွတ်လပ်စွာဆက်သွယ်ပြောဆို권တွေမှာပါပုံမှန်တွေတက်ကနှစ်ရှည်ထောင်ချခဲ့တာတွေရှိခဲ့တယ်လို့နိုင်ငံရေးသမားတွေကပြောဆိုထားပါတယ်လက်ရှိမှာတော့အရင်စစ်အစိုးရဖိနှိပ်ခဲ့တဲ့ NLD အစိုးရဥဆောင်တဲ့ကာလဖြစ်တာကြောင့်အရင်ဖိနှိပ်ခဲ့တဲ့မတရားတဲ့ဥပဒေတွေကိုပြင်ဆင်မှုတွေအစ်စ်ပြန်လဲပြဋ္ဌာန်းတာတွေစတဲ့လှုပ်ဆောင်မှုတွေလုပ်လာခဲ့ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်မှာတင်ပြလာတဲ့ဒီဥပဒေကြမ်းဟာလဲအရင်တုန်းကနိုင်ငံရေးသမားတွေကိုဖိနှိပ်ခဲ့တဲ့ဥပဒေတွေကိုကာကွယ်နိုင်ဖို့အတွက်ပြဋ္ဌာန်းဖို့စီစဉ်တာပဲဖြစ်ပါတယ်ဒီသူ့လွတ်တော်ဥပဒေချမ်းကော်မတီဝင်ဦးကျော်ဝင်းကတင်သွင်းလာတဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးလွတ်တော်မှာအခုလိုတင်ပြခဲ့ပါတယ
်ဒီသူ့ကိုမြတည်စဲဥပဒေနှင့်အညီမှတပါပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်တာဝန်ယူဆောင်ရွက်ရမည
်ဒီဥပဒေချမ်းဟာပြည်ထောင်စုဝန်ကြီးဌာနကိုဦးတည်ပြီးတင်ပြလာတဲ့ဥပဒေတစ်ခုဖြစ်ပါတယ်ဥပဒေချမ်းနဲ့ပတ်သက်လို့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဥပဒေချမ်းဟာရှိတင်တယ်လို့ထောက်ခံပြောဆိုနေကြပါတယ်။စေဆိုးရလက်ထက်ဖမ်းဆီးထောင်ချခံခဲ့ရတဲ့အပြင်ဒီဖမ်းဆီးမှုကြောင့်မိမိရဲ့အခွင့်အရေးတွေအပြင်တပ်မွေးဝန်းကျောင်းလုပ်ငန်းကိုပါပိတ်ပင်ခံခဲ့ရတဲ့ရှေ့နေဦးသိန်းတန်းဦးကတော့ဒီတင်သွင်းလာတဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။ဒီကက်ကတော့ကောင်းနေတယ်။ကျွန်တော်ကစေဆိုးရတက်တန်းတစ်ချောင်းလုံးမှာတော့ဒီမှာဒီတိုက်တလို့ဖမ်းနေနော်ဟိုဘုံဘာတက်တလို့တက်တယ်အဲတော့ကာဝေးဥကြီးလိုရတယ်လားဟုတ်တယ်ဒီလိုရတယ်အရင်ဆုံးကဟိုနိုင်ငံကကိုဆက်ဆံလို့ဥကြီးလည်းရှိတယ်အဲ့ဒါတော့ကိုတည်တတ်တာပဲဗျအဲတော့ဒီတော့ဒီအတူကာဝေးနိုင်မလဲဆိုတော့ဆရာဥကြီးအဆုံးမှုနော်အာမိတဲ့ဘာရှိတယ်ဆိုတော့ကျွန်တော်တို့ကြည့်ရအောင်ဆိုရတယ်ဥကြီးကျမ်းနဲ့ရှိတယ်တော့ကျွန်တော်ဆွေးနွေးကြတော့ပြန်အောင်မယ
်ဒီဥပဒေကျမ်းအပေါ်မှာအမြင်မျိုးမျိုးရှုထောင့်အမျိုးမျိုးတော့ရှိနေပါတယ်ဒီသူ့လွတ်တော်ကိုယ်စားလှယ်ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်SNLD ကစိုက်တီဟကြော်ကတော့ဒီဥပဒေဟာရှိတဲ့ရှိတိုက်တဲ့ဥပဒေတစ်ခုဖြစ်ပေမဲ့လက်ရှိတင်သွင်းလာတဲ့ဥပဒေချမ်းမှာလိုအပ်မှုတွေရှိနေတာကြောင့်ဒီဥပဒေကပြည်သူတွေကိုအလုံးစုံကာကွယ်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေရှိနေတယ်လို့သူကအခုလိုပြောခဲ့ပါတယ
်ဥပဒေတစ်ခုလုံးဟာနိုင်ငံသူရဲ့ကာကွယ်ထားပြီးတော့တပိုက်ကပါပြန်ပြင်ထားလဲဆိုတော့အဲနိုင်ငံတော်ရဲ့လုံခြုံရေးအမျိုးအစီဂျိုးစီပွားများပြီးသူပဲဂျိုးစီပွားမအပဆိုတဲ့ဒီဆဲပြဌာန်းတဲ့ဥပဒေမအပဆိုတဲ့ဟာသူပြန်ပြီးတော့ထည့်ထားတဲ့အတွက်ကြောင့်မို့လို့တကယ်တမ်းလာဝင်ရှာခြင်းနဲ့ဖမ်းခြင်းနဲ့ဝင်ပြီးတော့လုပ်ခြင်းနဲ့ဆိုရင်အဲ့ဒီပိုင်းနဲ့လုံလူရသွားတဲ့အခြေအနေဖြစ်သွားတယ်။ရေချက်တော့ကောင်းပါတယ်။ဒါမဲ့အမှန်တကယ်မှာရောတကယ်ကကွဲနိုင်မလားဆိုတာတော့နည်းနည်းပြောရခက်ပါတယ
်။တင်သွင်းလာတဲ့ဒီဥပဒေချမ်းမှာအခန်း6ခန်းပုံမှန်15ခုပါဝင်ထားပါတယ်။လက်ရှိမှာပြည်သူ့လွှတ်တော်မှာဒီဥပဒေကိုဆွေးနွေးဖို့တင်ပြဆဲဖြစ်ပါတယ်ပြည်သူ့လွှတ်တော်မှဆွေးနွေးပြီးမှအမျိုးသားလွှတ်တော်ကိုဆက်လက်တင်ပြဆွေးနွေးရမှာဖြစ်ပြီးအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်နှစ်ခုစလုံးကသဘောတူမှသာဒီဥပဒေဟာအတည်ပြုပြဋ္ဌာန်းနိုင်မှာဖြစ်ပါတယ်ရှင
်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ကျွန်တော်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American သံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှ855ဘိုဟိုစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0192382954ကိုခေါ်ဆိုနိုင်ပါတယ်။ကျမတို့ရဲ့ fax နံပါတ်ကတော့0192382952ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
lambda ညချမ်းပါရှင် VOA မြန်မာပိုင်းည9နိုင်ကနေ10နိုင်ထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line 2 meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာနားဆင်ရမှာကတော့ကျမ်းမာရေးကဏ္ဍနဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြင်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့
နိုင်ငံတော်ကလည်းပါတဲ့အတွက်ကြောင့်တော်တော်များများကိုမကြိုက်ကြဘူးမနှိမ့်ဆက်ကြဘူးပေါ့ဒီကော်မရှင်ဟာဒီကနေ့အတန်ကိုနောက်တော့မဲ့ကော်မရှင်ဟုတ်ရလားဆိုတဲ့အပေါ်မှာ
စစ်တွေမြို့ကန်ဆရာတန့်တက်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကိုကူးလာနေတဲ့ဇီကာဗိုင်းရပ်စ်ရောဂါပိုးအကြောင်းကိုတင်ပြထားပါတယ်အရင်ကလက်တင်အမေရိကဒေသမှာဖြစ်ခဲ့တဲ့ Zika virus ပိုးဟာအခုတော့မြန်မာအိမ်ကြီးချင်းတွေစီကူးစက်လာပြီးမှမြန်မာနိုင်ငံအတွက်စိုးရိမ်နေရပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။သွေးလွန်တုပ်ကွေးသဲဆောင်တဲ့ Aedes ချင်ကြားကနေတဆင့်ကူးစက်တဲ့ဒီရောဂါကိုကာကွယ်နိုင်ရေးမြန်မာနိုင်ငံမှာဘာတွေလုပ်နေပါသလဲ။ရောဂါဖြစ်လာတာကိုကြိုတင်သိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်သင့်ပါသလဲ။ဒီအကြောင်းရောဂါပိုးမျိုးသဲဆောင်တဲ့ကူးစက်ကောင်တွေကမှတဆင့်ကူးစက်တဲ့ဒီရောဂါတွေကာကွယ်နေနေရင်ဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာသန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ဒေါက်တာသန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီ Zika virus ကအရင်တော့ကတော့ဘရာဇီးလိုမျိုးပေါ့နော်ဒီ Latin America နိုင်ငံအဝေးကြီးမှာရှိနေရကနေပြီးတော့အခုတော့ဒီစင်ကာပူလိုဟလာနောက်အိန္ဒိယထိုင်းနိုင်ငံတို့လိုကျွန်တော်တို့ဒီဒေတာတွေကိုရောက်လာတဲ့အနေထားတွေစဖြစ်လာတာကိုတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာရောဆရာကြီးဒီ Zika virus ပိုကူးလာမယ့်အနေထားစိုးရိမ်ရတဲ့အနေထားရှိလားဆရာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအိန္ဒိယချင်းနိုင်ငံတွေနဲ့ကကျွန်တော်တို့နဲ့ကဒါအနေနဲ့ဆက်သွယ်သူချင်းစင်ကာပူတို့ထိုင်းတို့ဆိုတာပုံမှန်ဆက်သွယ်သွားလာနေတဲ့နိုင်ငံတွေဆိုတော့လေသူစီကနေ infection ရတာပြီးရောက
်ဟုတ်ကဲ့ဆရာဒီရောဂါပိုးဒီကူးစက်လာတဲ့အနေထားနဲ့ပတ်သက်ပြီးရောဆရာတို့ဒီပြင်ဆင်ထားမှုအနေထားပေါ့နော်နည်းနည်းရှင်းပြပြလို့ရမလား
ပြင်ဆင်ထားမှုအနေထားတော့ကျွန်တော်တို့ကဒီဘရာဇီးကနေပြီးတော့ပြန်ပြီးတော့အခုပေါ်လာပြီးတော့ဒီအမေရိကပေါ့နော်မနစ်ကရောက်လာတော့အချိန်တွေကစပြီးကျွန်တော်တို့ alertness ကို awareness ကိုရထားပါပြီပြီးရဲ့အခါကျတော့ဒီ Zika virus ကပုံမှန်အားဖြင့်သူကမတည်နိုင်ဘူးဆိုပေမဲ့လည်းကိုယ်ဆောင်မိခင်တွေကိုကူးစက်တဲ့အခါမှာအုံနောက်သေးငယ်တဲ့ကလေးတွေနဲ့မွေးဖွားရတဲ့ဆက်ဆက်မှုတွေရှိနိုင်တယ်ဆိုပေါ့နော်ခုနကိုယ်ဆောင်မိခင်တွေလားတကယ်လို့ကူးစက်လို့အဲ့ငယ်မပြည့်တဲ့ကလေးတွေအုံနောက်သေးငယ်တဲ့ကလေးတွေမွေးဖွားလာရင်တိုက်ပြီးတော့ကချိန်ကြောက်မှုအနေနဲ့တခုလို့ကျွန်တော်မြင်ပါတယ်။ဒါကြောင့်မလို့ဆော်ဆော်ဆီးပေါ့နော်ချိုတင်ကာကွယ်တဲ့အပိုင်းကြီးလှုပ်ဆောင်ထားပါတယ်။အဲ့ဒီအပိုင်းမှာနံပါတ်1က cross border checkpoint တွေမှာကျွန်တော်တို့ဒီဌာနမှုရှိမရှိတောင်းတနေလုပ်နေတယ်။နောက်အပိုင်းကတော့ကျွန်တော်တို့ဌာနကတော့ဂျပါကနာဌာနကျွန်တော် Better Bone Disease Control လို့ခေါ်ပါတယ်။ခုနချိန်ကြောက်အဆင့်ဖြစ်နိုင်တဲ့ရောဂါတွေပေါ့နော်သွေးလွန်တိုးပေးခဲ့ပြအဆင့်ကြီးတော့ကျကင်ကညာဇီကာပေါ့အဲ့ဒီဌာနရင်ကျွန်တော်တို့ကတော့အဲ့ဒီဟာရောက်လာပြီဆိုတော့ technical support အနေနဲ့ကျွန်တော်ဝန်ကြီးဌာနကဖိလုပ်ပါတယ်လုပ်တဲ့အခါမှာကျွန်တော်ရဲ့အားသာချက်တစ်ခုက2014-15လောက်ကစပြီးကျွန်တော်တို့ကဒီသွေးလွတ်တိုးကွေးအတွက်ကိုအင်အားတွေကျွန်တော်အများကြီးစိုက်ပြီးတော့တုံးပါတယ်အဲ့ဒီတုံးရင်းနဲ့ပဲတစ်ပြိုင်တည်းပေါ့နော်တခြားရရှိလိုက်တဲ့အကျိုးကျေးဇူးကတော့ဒီဇီကာ virus ကိုတည်ဆောင်တဲ့ Aedes ချင်ဟိုပါကျွန်တော်တို့ကတစ်ခါလေးနှိမ်နှင်းပြီးသားဖြစ်သွားတာပေါ့အဲ့ဒီအခါမှာကျွန်တော်တို့ဌာနအနေနဲ့ကတော့notification ပေါ့နော်ကျွန်တော်တို့စီကိုဝင်လာမယ့် notification ကိုကြည့်ပြီးတော့ response လုပ်အောင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီ notification လုပ်တယ်ဆိုတာလည်းနည်းနည်းရှင်းပြပေးပါလားဆရာ
အဲ့တော့ခုန Zika virus တည်ဆောင်လာတဲ့လူနာတူကမြန်မာပြည်တွင်းကိုဝင်လာမယ်ဆေးရုံစည်းကမ်းတစ်ခုမှလူနာအနေနဲ့ပြမယ်ပြပြီးရခါကျရင်သူ့ကိုဒီဆေးရုံစည်းကမ်းတစ်ခုကနေပြီးတော့ဟာဒါ Zika virus disease ပဲလို့ confirm ဖြစ်တာနဲ့ကျွန်တော်တို့စီကို notification ဝင်လာပါမယ်ဝင်လာတဲ့ကျွန်တော်တို့နိုင်ငံအနေနဲ့ဒီ Zika virus ကမရှိဘူးသေးတဲ့အခါကျတော့ပထမဦးဆုံး case ပေါ်လာတဲ့နေမှာဒါ outbreak ငယ်သားလေးတခုလို့သတ်မှတ်ပါမယ်။သတ်မှတ်ပြီးရင်သူ့ကိုကျွန်တော်တို့ကစုံစမ်းထောက်လှမ်းလို့ပေါ့နော်။သူ့ရဲ့ contact history ရောဂါရဲ့အနေအထားလာခဲ့တဲ့နိုင်ငံတွေနဲ့ဆက်ဆက်မှုဒါတွေအကုန်လုံးပြန်ကျွန်တော်တို့ပြန်လုပ်ပြီးရခါကျရင်အထူးကတော့သူ့အနေနဲ့တစင်ချားလူတွေကိုမကူးစက်အောင်သူ့ကိုပေါ့နော်ဖြစ်နိုင်ရင်ဒီကြအခန်းမှာဆေးရုံမှာတင်ထားတာလို့ပြီးရခါကျရင်သူ့ကိုဒီကိုချင်းကိုက်လို့မရအောင်သူချင်းနဲ့ပတ်သက်တဲ့သူ့ပတ်ဝန်းကျင်မှာကာဝယ်နေနေလုပ်ငန်းတွေလုပ်ပေးတာလို့ပြည့်ခက်တဲ့သူကလိန်ဆက်ဆံမှုကနေအစဉ်ကုန်းနိုင်တယ်ဆိုတဲ့အခါကျတော့သူ့ကိုပညာပေးပြီးတော့နေလုံး9ပတ်လောက်ကိုဒီ င်းဆက်ဆံမှုမပြုလို့ပေါ့ဒါမျိုးတွေပေါ့နော်ကျွန်တော်တို့ကဟိုပညာပေးပြီးတော့ထားမှာဖြစ်ပါတယ
်ဟုတ်ပြီဆရာဒီယောဂကာကွယ်ရေးတက်ပါဆန်တော့လက်တွေ့ဆရာတို့လုပ်ဆောင်နေတဲ့အချက်တွေရှိလားဆရာ
အဓိကလုပ်တဲ့အပိုင်းကတော့၄ပိုင်းရှိပါတယ်နံပါတ်၁ကတော့ကျွန်တော်တို့အဲ့လို case ပေါ်လာပြီဆိုရင်ကျွန်တော်တို့ကေးစ်ပေးနှုတ်တော့ပြန်มาလဲကျွန်တော်လက်ရှိလုပ်ဆောင်နေတဲ့နေပြည်တော်ဖြစ်ပါတယ်အဲ့တော့လူနာတယောက်ကျွန်တော်တို့စီကို notify ဝင်လာလို့ case confirm ဖြစ်ပြီဆိုတာ ਨੇ အဲ့လူနာရဲ့အိမ်ကိုကျွန်တော်ကသွားပြီးတော့စိတ်မှုစီချမ်းရေးလုပ်ငန်းတွေအပြင်ပို့လောက်လမ်းနဲ့ပတ်သက်တဲ့ကာဗွန်နေနေလုပ်ငန်းတွေလုပ်ပါတယ်အဲ့ဒါတွေကတော့ကျွန်တော်သိတဲ့အတိုင်းပဲကျွန်တော်တို့ဖုံးတော်လေးစစ်ပေါ့နော်ဒီလုပ်ငန်းတွေကိုကျွန်တော်အဓိကထားပြီးလုပ်အောင်มาဖြစ်ပါတယ
်ဟုတ်ကဲ့ဒုတိယလုပ်ဆောင်နေတဲ့ချက်က
ဒုတိယအပိုင်းနေနေကအဲ့လူနာအိမ်ပတ်ချာလေအိမ်ပေါင်းပေါ့နော်သင်ပြန်နိုင်တဲ့အတိုင်းတာဒါတရားပတ်ဝန်းကျင်အင်ဂျီ30လောက်ကိုစိတ်မှုစီစဉ်လုပ်ပါတယ်အဲ့ဒါပြီးတဲ့အခါကျတော့ဒုတိယအနေနဲ့အကြောင်းနေမှာပေါ့နော်ပညာပေးလုပ်ငန်းတွေလုပ်ပါတယ်ကလေးတွေကိုပြီးတော့အထူးသဖြင့်ကူဆက်မှုမျိုးလုပ်ငန်းတွေလုပ်ပါတယ်အဲ့ဒီမှာကျွန်တော်တို့ခြားဌာနတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ရုံတိုင်းအိမ်တိုင်းကျောင်းတိုင်းမှာဘုလောက်လည်းမရှိအောင်ကျွန်တော်တို့ဆောင်ရွက်ပါတယ
်ဟုတ်ကဲ့ဆရာဒီတတိယပိုင်းအနေနဲ့ရော
တတိယပိုင်းကကျွန်တော်ပြည်သူလူထုပညာပေးတဲ့နည်းလမ်းပေါ့နော်ကျွန်တော်တို့အရင်ကနဲ့မတူအောင်ကြောင်းလိုက်တဲ့ဟာအရင်ကဆိုကျွန်တော်တို့တွိုင်းဟာလောင်လန်းမရှိဘူးဟောတယ်ပြီးဒါရေတွေမှာလောင်လန်းတွေ့နေတယ်တွန်ပြစ်တယ်ပေါ့နော်အဲ့တော့ချို့လူတွေကရေတွန်တဲ့ခါကျတော့သိမကြကြဘူးဟာဒါရေတွန်တဲ့အဖွဲလာပြီးဟာတိရမလားရေအိမ်ထဲကြောင်းထားပါညာအဲ့တော့မှသူဆိုးရင်ညာရှိတယ်အခုကျတော့ကျွန်တော်တို့အဲ့လိုမဟုတ်တော့ဘူးဒီလောင်လန်းရှိရင်အနေရှိမှဖြစ်တဲ့ကြောင့်မလို့ဒီလောင်လန်းလေးကိုဝိုင်းပြီးတော့ဆစ်လို့ရတယ်ဆစ်ဖယ်လို့ရတယ်ဖယ်ပြီးရင်ဖုံးထားပါဒီလောင်လန်းပေါက်နိုင်တဲ့နေရာတွေပေါ့နော
်ဟုတ်ကဲ့ဆရာတော့နောက်ဆုံးဒီစရုပ်ထပိုင်းနေနဲ့ဆိုရင
်နံပါတ်၄ပိုင်းနေနဲ့ဆောင်ရတဲ့အခါတော့ကျွန်တော်က community society for approach ပေါ့ဒီတွေးလို့တူကိုချင်းလောင်လန်းနေနေနေဆိုပြီးတော့ကျွန်တော်ကရက်ွက်တစ်ကွက်ကိုတည့်ရပဲဖြစ်ဖြစ်တစ်မျိုးနယ်လုံးတည့်ရပဲဖြစ်ဖြစ်ကျွန်တော်ဆောင်ရပါတယ်အဲ့ဒီမှာကျွန်တော်ကအိမ်မျိုးလိုက်ပြီးတော့ပုလုံနိုင်ရှိမရှိဖြစ်သေးတာလို့ရှိတဲ့အိမ်တွေမှာလောင်လန်းကိုတခါလည်းမရှိအောင်ရှင်းလင်းပေးတာလို့အဲ့ဒီအပိုင်းလုပ်ဆောင်နေရှိပါတယ်ဒါကတော့လက်ရှိတွေးလို့တော့ကိုယ်မှာကျွန်တော်လုပ်နေတာဒါပေမဲ့သူကအားသာချက်ကအစည်းကားပါကျွန်တော်တို့တခါလည်းပါသွားတာပေါ့ခင်ဗျ
ဟုတ်ကဲ့ဆရာဒီနေရာမှာဆိုင်ယောဂဖြစ်လာတာကိုစသိနိုင်တဲ့လက္ခဏာတွေရောပြည်သူလူထုနေနဲ့ကြိုသိထားခြင်းအဖြစ်အရေးတည်ယူထားပြီးတော့ပေါ့နော်ဒီကာလမှာဆေးရုံဆေးခံပြနိုင်ဖို့အတွက်ဆိုရင်ဘယ်လက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ရမလဲဆရာ
ခုနကပြောတဲ့ချင်းကတော့နေ့ကလူကိုခိုက်တက်ပြီးတော့ယောဂကုသဖြစ်သွားပါလေချင်းခိုက်ခံပြီးတော့နှစ်ရက်ကနေပြီးတော့ခုနှစ်ရက်တည်းမှာယောဂလက္ခဏာတွေစတင်ဖြစ်ပေါ်လာနိုင်ပါတယ်ယောဂကုသခံလူ5ဦးလောက်မှ2ဦးလောက်မှယောဂလက္ခဏာပေါ်ပေါက်ပါတယ်အဓိကလက္ခဏာတွေကတော့ဖြားခြင်းရေသားပေါ်မှာအညစ်အကြေးများထွက်ခြင်းမျက်စိနာခြင်းခေါင်းကိုက်ခြင်းကျတော့အစ်မနေတာနာကျင်ခြင်းလို့ဖြစ်တတ်ပါတယ်။ဒါပေမဲ့ तू ကတိတိတော့ကြားသွားဖြစ်ပြန်ပြီးတော့သုတ်ကွေးလိုပဲပေါ့ဗျာတက်တာဝါတာပေါ့။ဒါပေမဲ့ तू ကစိုးရိမ်ရတဲ့အချက်ကတော့ကိုယ်ဆောင်မိခင်နေမှာဖြစ်ပါမယ်။အဲတော့ကိုယ်မိခင်နေမှာတကယ်လို့များအဲ့လိုများအများကြီးကူသွားမယ်ဆိုရင်တော့ခုနကခုနောက်သိငယ်တဲ့ကလေးတွေမွေးလာမယ်ဆိုတော့အဓိကစိုးရိမ်ရတဲ့အချက်ဖြစ်ပါတယ်။ကျွန်တော်တို့ तू ကလောလောဆယ်တော့အတဲ့အနေနဲ့မရှိဘူးပေါ့နော
်။ဟုတ်ကဲ့ဆရာ။ကိုယ်ဆောင်မိခင်နေတဲ့အဓိကဘာအချက်ဖြစ်ခြင်းလဲ
။အဓိကတော့ခင်ဗျားကိုယ်ဆောင်မိခင်နေချင်ခိုက်မခံအောင်နေဖို့ပေါ့နော်။နောက်တစ်ခုကခုနကယောဂဖြစ်ပွားတဲ့နေရာတွေကပြန်လာတယ်။ဘုရားရဲ့အနေနဲ့ဖြစ်နိုင်တော့ဒီဇီကာပိုးလေးပေါ့နော်စစ်သေးသေးနေတယ်ပေါ့။တကယ်လို့ဇီကာပိုးတွေ့ရတယ်ဆိုပေါ့။ပြီးရခါကြရင်ကိုယ့်ကိုတတရားရှိတယ်ဆိုရင်ခုနဟိုအမျိုးသမီးနဲ့နေမဆက်ဆံဘူးပေါ့နော်။အဲ့လိုလေလုပ်ပြီးမယ်ဆိုရင်တော့ကိုယ်ဆောင်မိခင်တွေကိုကူဆက်နိုင်တဲ့နေရာတွေဆိုကျွန်တော်တို့ကာကွယ်နိုင်မှာပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ကမ္ဘာအပယ်ခံဗမာစစ်အစိုးရကိုအကြိုက်ပေးပြီးတော့မြန်မာပြည်ကလိုချင်တာတွေကိုအလွယ်တကူရယူခဲ့တဲ့တရုတ်ဟာမိမိအကျိုးစီးပွားကိုကာကွယ်တဲ့မဟာဗျူဟာချမှတ်လာပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်မှာတရုတ်ဘက်ကစိုးရိမ်ပူပန်မှုတွေရှိလာတာကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကြကြော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
ဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးအစုံဩဂုတ်လ20ရက်နေ့ကထုတ်ပြန်တဲ့ပူးတွဲသတင်းထုတ်ပြန်ချက်ဟာတရုတ်ရဲ့မဟာဗျူဟာသဘောတရားကိုရုံပြန်ဟပ်တယ်လို့ဖြစ်နေပါတယ်။မြန်မာပြည်ကိုတရားစတာထုတ်ယူတဲ့နေရာအဖြစ်သာမကဘဲတရုတ်စီးပွားရေးပိုးလမ်းကြီးမှာအရေးပါတဲ့နိုင်ငံအဖြစ်ပါဖော်ပြထားပါတယ်။လူအခွင့်အရေးနဲ့ပတ်သက်ပြီးဝေဖန်ခံရတဲ့တိဘက်နဲ့ရှင်ကျန်းကိစ္စမှာလည်းတရုတ်အစိုးရရည်တည်ချက်ကိုထောက်ခံထားတာတွေ့ရပါတယ်။ပူးတွဲထုတ်ပြန်ချက်မှာပေါ်ပြတဲ့ဘက်ဆောင်ပူပေါင်းဆောင်ရွက်ရေးမူဝါဒကိုတရုတ်စစ်တပ်ကစဉ်းစားနေတာကြားပါပြီ။တရုတ်မဟာဗျူဟာကိုလေ့လာတဲ့အခါမှာစစ်စင်ရေးဗျူဟာ300ကိုတွေ့နိုင်တယ်လို့ဩဂုတ်လ22ရက်နေ့ထုတ် China Brief စာဆောင်မှာ သူတည်စီအယ်ဆာကာနီယာကရေးထားပါတယ်ပထမကလူတို့ကိုစီယုံနေပြီးသူစန္ဒတင်းတင်းလေးဖြစ်ပြီးဒုတိယကစိတ်သက်စစ်စင်ရေးဖြစ်ပါတယ်တတိယကိုဥပဒေရေးရာစစ်စင်ရေးလို့ခေါ်ပြီးအပီပီဆိုင်ရာနဲ့ပြည်တွင်းဥပဒေအရမိမိရဲ့ပြန်ဘက်ကိုခြေဖြတ်တဲ့နိလန့်ဖြစ်ပါတယ်ဒါပေမဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့ပြဿနာကိုတရားဥပဒေအရဆုံးဖြတ်တဲ့နိုင်ငံတကာခုံရုံးမှာတရုတ်အရေးနိုင်သွားပါတယ်
တောင်တရုတ်ပင်လယ်ကရေပိုင်နဲ့အငင်းပွားမှုကိုဖြစ်ရှင်းပြဖို့နိုင်ငံတကာခုံရုံးကိုဖိလစ်ပိုင်ကရှောက်ထားတဲ့ကိစ္စတရုတ်ကလက်မခံနိုင်တဲ့အတွက်ခုံရုံးကျင်းပစဉ်မှာကန်နဂောဆလုပ်ခဲ့ပါတယ်ဖိလစ်ပိုင်ရဲ့ရှောက်လွှဲချက်ကိုတံပြန်ပြီးခြေပတာမျိုးလည်းမလုပ်ပါဘူးဒါကြောင့်တရုတ်မပါဘဲခုံရုံးကျင်းပပြီးဖိလစ်ပိုင်ရဲ့ရှောက်လွှဲချက်ကိုလက်ခံတဲ့496မျက်နှာဆုံးဖြတ်ချက်ကိုဇူလိုင်လ12ရက်နေ့ကချမှတ်ပါတယ်ဒါကိုတရုတ်ကလက်မခံဘူးလို့ဆိုပါတယ်တရုတ်ပါဝင်ရေးဆွဲပြီးအတည်ပြုခဲ့တဲ့ကုလသမဂ္ဂပင်လယ်ပြင်ဥပဒေအရပြဿနာဖြေရှင်းတာကိုတရုတ်ကလက်မခံနိုင်တာပါဥပဒေအရဖြေရှင်းရင်ရှုံးမှတည်လို့ခါခါတီတီညှင်းဆို့ခဲ့တာလည်းဖြစ်နိုင်ပါတယ်နိုင်ငံတကာခုံရုံးမှာတရုတ်အရေးနိုင်ပြီးမကြမီတရုတ်ပြည်ကိုဒေါ်စုရောက်သွားတာဖြစ်ပါတယ
်ဗိုလ်ချုပ်မူကြီးတန်းရွှေခေါင်းဆောင်နဲ့ကစ်22မိနစ်မှာကူညီထောက်ပံ့ခဲ့လို့အပေါ်စီရခဲ့တဲ့တရုတ်ဟာဥသိမ့်စိန်လက်ထက်မှာလေဗရောင်းတောင်နဲ့မြေဆုံပြဿနာကိုရင်ဆိုင်လာရပါတယ်ဒါကြောင့်တရုတ်အကျိုးစီးပွားကိုကာကွယ်တဲ့မဟာဗျူဟာချမှတ်ပါတယ်ပြည်သူစန္ဒစစ်စင်ရေးဗျူဟာမှာတရုတ်ကိုမြန်မာပြည်သူတွေထောက်ခံလာအောင်ဆွေမျိုးပေါ့ဖော်ဆက်ဆံရေးကိုရည်ရှိမြင့်တင်ဖို့ရည်ရွယ်ပါတယ်တရုတ်ရဲ့ပေးစားကားစားနဲ့မကင်းသူတွေများလာလေလေထောက်ခံမဲ့သူများလာလေလေလို့ယူဆပါတယ်တရုတ်ကျွေးတိုင်းမစားသူဟာ NLD ဆိုရပါတရုတ်အက်ဆင်ဘန်ကထုတ်ချေဖို့တတ်မှတ်ထားတဲ့ဒေါ်လာတန်း900မှာဥသိမ့်စိန်အစိုးရကတန်း400ကိုလက်ခံခဲ့ပြီးမြန်တဲ့တန်း300ကို NLD အစိုးရကလက်ခံဖို့မယူရကြောင်းသိရပါတယ်
။ဗိုလ်ချုပ်ကြီးတွေကိုအကြိုက်ပေးပြီးမြန်မာပြည်ကိုထင်းတယ်လို့ခြေလှယ်ခဲ့တဲ့တရုတ်ဟာအပီပီဆိုင်ရာမှာဝင်ဆန့်တဲ့ဒေါ်စုနဲ့ဆက်ဆံရာမှာခံမှန်းလို့မရတာတွေရှိလာပါတယ်။အမေရိကန်ကိုသွားရင်သမ္မတဥပမာကဒေါ်စုကိုစီယုံပြီးအရှိတောင်အရှမှာတရုတ်ဩဇာအချိန်အဝါကျဆင်းအောင်ကြိုးပမ်းနိုင်တယ်လို့တရုတ်အစိုးရအကြံပေးပုဂ္ဂိုလ်တဦးဖြစ်သူပမောက်ခစွန်ကျင်ရုံးကဆိုပါတယ်မြမဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့မှန်ကန်စွာဖွံ့ဖြိုးတိုးတက်ရေးကိုအမေရိကန်လိုလားသလိုတရုတ်ကလည်းလိုလားတာမို့တတ်ဆိုင်သူအားလုံးရဲ့အကျိုးစီးပွားကိုမထိခိုက်စေဘဲမြမအရေးကိုဆောင်ရွက်ကြဖို့ဩဂုတ်လ19ရက်ထုတ် Global Times မှာရေးထားပါတယ်ဒီပုဂ္ဂိုလ်ဟာတရုတ်အစိုးရအတိုင်ပင်ခံ Institute of Contemporary International Relations ရဲ့အရာတန်းဖြစ်ပါတယ်
ယူနန်တက္ကသိုလ်ပမောက္ခဘိုင်ရှီဟောင်းကတော့ဒေါ်အောင်ဆန်းစုကြည်အမျိုးအမြင်ရှိပုံကိုချီးကျူးရင်းမြစ်ဆုံကိစ္စရပ်ဆိုင်ထားတာဟာမြန်မာဖွံ့ဖြိုးတိုးတက်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့ဆိုပါတယ်အမေရိကန်နဲ့တရုတ်ကိုမျက်မျက်တတာဆက်ဆံပြီးနိုင်ငံခြားစီမံကိန်းကြီးတွေကိုကင်တွင်နိုင်ဖို့လိုတယ်လို့ဆိုပါတယ်ဆိုလိုတာကတော့မြန်မာပြည်မှာအများဆုံးရင်းတည်မြုပ်နှံတဲ့တရုတ်ရဲ့အကျိုးစီးပွားကိုဆန့်ကျင်တာမျိုးမလုပ်ဘူးပါပဲမြေဆုံနဲ့ရှမ်းပြည်နယ်ကရေအားလျှပ်စစ်စီမံကိန်းတွေဟာနိုင်ငံခြားအတွက်ရည်ရွယ်တာမှုပြည်သူအတွက်အကျိုးမရှိတာကိုတရုတ်မေ့နေပုံရပါတယ်။ဒေါ်ဆာစုကြည်ဟာအနောက်တိုင်းအတွေ့အခေါ်နဲ့ကြီးပြင်းလာသူဖြစ်ပြီးအမေရိကန်ရဲ့မြန်မာလီရီးယားလမ်းစဉ်မှာအလေးပေးခံရသူဖြစ်ပါတယ်။ဒါကြောင့်မို့တရုတ်ပြည်ခီးစဉ်နောက်ပိုင်းဖြစ်ပေါ်လာမယ့်ဒေါ်စုရဲ့အမေရိကန်ခီးစဉ်ကိုတရုတ်ဘက်ကပိုပြီးစိုးရိမ်ပူပန်နေပုံရပါတယ်။တောင်တရုတ်ပင်လယ်ပြဿနာနိုင်ငံတကာခုံရုံးတင်တဲ့အမှုမှာတရုတ်အရင်းနှိမ်သွားပြီးတဲ့နောက်ပိုင်းတရုတ်ဟာအထူးကြံလူဖြစ်သွားပါတယ်။ဒါကြောင့်မြန်မာအနေနဲ့မိမိနဲ့ဓာတ်ရိုက်မပတ်သက်တဲ့ကိစ္စတွေမှာတရုတ်ကိုလိုက်လျောနိုင်ပြီးမြပြည်သူကိုထိခိုက်မဲ့ကိစ္စမှာအမှန်တရားညှင်းဆို့ဖို့လိုအပ်ပါတယ်ခင်ဗျာ။
ဟုတ်အောင်ခင်ရဲ့မြမအရေးတုံသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့စနေနေ့ညထိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဗရာဂိုဘာမာတို့ရှေ့သတင်းပတ်သမ္မတအင်ဂျီတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားတဲ့မတဲ့ဘယ်လိုရည်ရည်မှုတွေကိုစထားတင်ပြီးဘာတွေကိုတော့ short ပေါ်ရုပ်သိမ်းတင်နေဆိုတာအခုလာမယ့်စနေညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် V VOA ဖုန်းနံပါတ်က1-239-3995လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အားလုံးဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထောက်မှန်ဖိတ်ခေါ်ပါရစေရှင်။အခုတော့တပတ်အတွင်းတိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့နယ်နမ်ခမ်းမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေကိုအထောက်ပံ့တွေလျှော့ချလိုက်တယ်ဆိုတာနဲ့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ2025ရွေးကောက်ပွဲမှာအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါခင်မိုးမိုးနဲ့အလုံအမှုဆောင်၅ဦးကိုလက်ရှိတာဝန်ကနေဖယ်ရှားလိုက်ပြီးတောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်မောင်တိုးကို NLD ပါတီကနေထုတ်ပယ်ခဲ့တယ်လို့ NLD ဗဟိုအလုံအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ NLD ဗဟိုအလုံအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ရဲ့ရှမ်းပြည်နယ်ခရီးစဉ်အတွင်းမှာတာဝန်ဖယ်ရှားမှုတွေလှုပ်ဆောင်ခဲ့တာပါရှမ်းပြည်နယ် NLD ဥက္ကဋ္ဌဒေါခင်မိုးမိုးကတော့ရွေးကောက်ပွဲအတွင်းအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုငင်းဆန်ခဲ့တယ်လို့တာဝန်ကနေဖယ်ရှားတဲ့လုပ်ရက်အပေါ်ပါတီစင်းမြင်းစည်းကမ်းနဲ့ကန့်ညင်မှုမရှိဘူးလို့လည်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တိုးကပြောပါတယ်အခုလိုရှမ်းပြည်နယ်က NLD ကောင်းဆောင်တွေကိုဖယ်ရှားမှုအပေါ် NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးအနေနဲ့မသိရှိခဲ့ဘူးလို့ဦးညံဝင်းကပြောပါတယ
်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အစီအစဉ်ကနေအထောက်ပံ့အစီအစဉ်တွေကိုထပ်ဝက်လျှော့ချလိုက်တဲ့အတွက်ရိက္ခာအခက်အခဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်နှစ်ကိုကတော့ဒုက္ခသည်တဦးကို15ပြည်နုစီဘူးလေးဘူးအပြင်ကျန်ွေ6000ထောက်ပံ့ပေးရကနေထက်ဝက်ကျော်လျှော့လိုက်တယ်လို့နမ်ခမြုတ်နယ်ပေါင်လုံးဒုက္ခတဲ့စခန်းကဒုက္ခတဲ့တူဖြစ်တဲ့ဦးချမ်းလောက်ကပြောပါတယ်။မူဆယ်မြို့ရှိအိမ်ထောင်စုစုစုပေါင်း50တစုရှိပြီးလူဦးရေ103ဦးနေထိုင်တဲ့မူဆယ် KBC IDPS ကမ်ကဒုက္ခတဲ့တွေကိုလည်းရိတ်ခါထက်ဝက်လျှော့ချလိုက်တယ်လို့ဩဂုတ်လရိတ်ခါအတွက်ဒီကနေ့အချိန်ထိမရောက်သေးဘူးလို့စခန်းတာဝန်ခံဦးဖော်ရိုနော်တင်ကလည်းအတည်ပြုပြောဆိုပါတယ်။မူဆယ်မြို့နဲ့နမ်ခမ်းမြို့မှာရှိတဲ့ဒုက္ခတဲ့အများစုဟာကချင်တိုင်းရင်းသားတွေဖြစ်ပြီးမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခတဲ့စခန်းတွေမှာတင်းရှောင်လာကြတာဖြစ်ပါတယ်
။ကချင်ပြည်နယ်ထဲမှာကိုပိုင်အုပ်ချုပ်နေမြေတတ်မှတ်ပေးဖို့လီစုနဲ့ရှမ်းနီနိုင်ငံရေးပါတီတွေရဲ့တောင်းဆိုမှုကိုကချင်နိုင်ငံရေးပါတီမဟာမိတ်အဖွဲ့ KPBC ကစက်တင်ဘာလ9ရက်နေ့ကကန့်ကွက်လိုက်ပါတယ်။27ရာစုပင်လုံညီလာခံမှာလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကပူတာအိုမချမ်းပေါ်ဆော့လော်ခေါင်လောင်ဖူးနဲ့ချီဖွေမြို့နယ်တွေမှာအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိရေးတောင်းဆိုခဲ့ပြီးတိုင်းလိုင်ရှမ်းနီအမျိုးသားတိုးတက်ရေးပါတီကတော့မြစ်ကြီးနားမွန်ညင်ဗမော်အပါဝင်ခရိုင်8ခုပူးပေါင်းပြီးရှမ်းနီပြည်နယ်သတ်မှတ်ပေးဖို့တောင်းဆိုမှုတွေကို KPP ကကန့်ကွက်ခဲ့တာဖြစ်ပါတယ်အထူးသဖြင့်လီစုပါတီဥက္ကဋ္ဌဦးရွှေမင်းရဲ့27ရာစုပင်လုံညီလာခံတွင်တောင်းဆိုချက်ကိုကန့်ကွက်ရတာဟာကချင်မျိုးနွယ်စုအတွင်းအချင်းချင်းစိတ်ဝမ်းကွဲမှုမဖြစ်စေဖို့ဖြစ်တယ်လို့ KPCC ဥဆောင်ကော်မတီကလော်ဝော်အမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီအထွေထွေအတွင်းရေးမှူးဦးပြီးဟောင်းဆယ်ကပြောပါတယ်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်အငူမော်ကျေးရွာအနီးပင်လယ်ကမ်းခြေမှာဆာလာအိတ်ကိုလုံးနဲ့မျောပါလာတဲ့ပိုင်ရှင်မဲ့စိတ်ကြွစေပြား22ဒိန်းကျော်ကိုစက်တင်ဘာလ3ရက်ပိုင်းမှာတင်စီရမိခဲ့ပါတယ်။အငူမော်ကျေးရွာသားတန်ငါတဲ့တဦးကပင်လယ်ကမ်းခြေမှာမျောပါလာတဲ့အိတ်တွေကိုဆယ်ယူဖွင့်ကြည့်ရကစေပြားတွေကိုတွေ့ရှိခဲ့တာဖြစ်ပြီးကျေးရွာအုပ်ချုပ်ရေးမှူးကတဆင်နဲ့ချန်ဆောင်တပ်ဖွဲ့ကိုတည်င်းပေးပြီးလွှဲပေးလိုက်တာဖြစ်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်မောင်ကပြောပါတယ်။
ဆေးပြားတွေရဲ့ကာလပေါက်ဆေးကတော့ကြံ့ငွေတန်ပေါင်း450ကျော်ဖို့ရှိတယ်လို့သိရပါတယ်။ချင်းပြည်နယ်ဖလားမြို့နယ်စီးရင်တက်တော်ကျိုးဝမ်အတွင်ကျူးကျော်ဆောက်ထားကြတဲ့လူနေအိမ်တွေကိုပြည်နယ်အစိုးရကနေမြေထိုးဆက်ကြီးများနဲ့စက်တင်ဘာလတရနေ့ကဖြိုချဖျက်ဆီးလိုက်ပါတယ်။ ချင်းပြည်နယ်ဖလားမြို့နယ်စီးရင်တက်တော်ကျိုးဝမ်အတွင်ကျူးကျော်ဆောက်ထားကြတဲ့လူနေအိမ်တွေကိုပြည်နယ်အစိုးရကနေမြေထိုးဆက်ကြီးစီးပြီးဆက်ကြီးလေးလုံးနဲ့လူနေအိမ်361ကိုဖြိုချဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။ဒါဟာချင်းပြည်နယ်အစိုးရရဲ့ဆုံးဖြတ်ချက်အတိုင်းအေးအေးယူဆောင်ရွက်တာဖြစ်ပြီးနှစ်ကြိမ်တန်တန်တတိပေးပြီးဖြစ်ပေမဲ့လိုက်နာမှုမရှိတာကြောင့်အခုလိုဖြေရှင်းရတာဖြစ်တယ ွာနှစ်ချင်းဖျားချောင်းဝင်းအတွင်ဝင်ရောက်ခိုလုံကြပြီးနေထိုင်စရာအခြားအိမ်ယာမြေတွေမရှိကြတော့ဘူးလို့ပြောပါတယ်
။ရာဘာဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်အောင်လောင်စာတောင်ဆက်ယုံတည်ဆောက်ဖို့တိုယိုထိုင်းကုမ္ပဏီလီမိတက်ကနေမွန်ပြည်နယ်ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာနနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။စက်တင်ဘာပထမပတ်မှာတွေ့ဆုံခဲ့ပြီးဆက်ယုံတည်ဆောက်ဖို့ကိစ္စကိုတင်ပြဆွေးနွေးခဲ့တာပါဒီစီစဉ်အတွက်မွန်ပြည်နယ်အစိုးရအဖွဲ့ကိုအသေးစိတ်တင်ပြထားခြင်းမရှိသေးကြောင်းဆက်ယုံတည်ဆောက်ဖို့ဒေတာခံပြည်သူလူထုကသဘောတူရင်ပြည်နယ်အစိုးရအနေနဲ့ကန့်ကွက်ဖို့မရှိကြောင်းတယံစာဒာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံယုံကနေဖွဲ့စည်းထားတဲ့ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့ပြီးတော့အစိုးရအဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေမြို့မိမြို့ဖတွေနဲ့တွေ့ဆုံခဲ့သလိုခီးစဉ်အတွင်းမှာရခိုင်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းတွေ့ကြုံနေရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ကုလသမဂ္ဂအထွေထွေတွန်းရည်မှုချက်ဟောက်ကိုပီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်တွေစက်တင်ဘာလ6ရက်နေ့နယ်နာပိုက်ကစိုက်တေမြို့ကိုရောက်ရှိလာတာဖြစ်ပြီးရခိုင်ပြည်နယ်အစိုးရဖွဲ့ရုံးမှပြည်နယ်အစိုးရဖွဲ့ဝင်တွေမြို့ခံတွေပါဝင်စိုက်တေမြို့ကဆရာတော်ကြီးတွေနဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့စိုက်တေမြို့ခံဆရာသန်းထွန်းကအဲ့ဒီတွေ့ဆုံပွဲအခြေအနေကိုအခုလိုပြောပြပါတယ်။အဲ
့ဒီတက်ရောက်လာတဲ့မြို့ရွာတွေနဲ့လူမှုအဖွဲ့အစည်းတွေကတော့ရခိုင်ပြည်နယ်အစိုးရဖွဲ့ရုံးကိုခေါ်ပြီးတော့ဆိုတော့ဒီလိုပဲခံစားရတယ်လေ။ဒါလို့ဆိုတော့ပြည်သူ့ဘွဲဆိုတာစဖက်နဲ့တည်းမကျင်းရရတော့ဘောပြောကြဆိုရလိမ့်မလို့ဒီဘက်ကလည်းတင်ပြပြရရှိရတယ်ကြွားကြတာပေါ့။အဲ့ဒါကိုဒီလိုဘာမှတော့မရပဲနဲ့ခန္ဓာရုပ်ကနေတည်းဆိုတဲ့ပုံမှာတော့လူရဟာတော်လေးစိတ်ကြပါပေါ့။
ကိုဗီအာနိုင်ကတော့တွစ်ဆုံဘွေမှာဗားလိုက်မှုမရှိပဲမြ мян တတဆိုင်စားပြီးရခိုင်တို့ရဲ့ရန်တိတ်ကခန်းဆက်ချက်တွေကိုလေးပွင့်ပွင့်လင်းလင်းပြောဆိုရဖို့တိုက်တွန်းခဲ့ပါတယ်။ကိုဗီအာနိုင်ဥဆောင်တဲ့ကော်မရှင်ဘွားမှာသူ့အမြင်ကိုလေးဆရာသန်းထွန်းကအခုလိုစပြောပါတယ်
။ဒီခိုင်ဒီနာကျန်သေးဘွားဘွားကလေးကနိုင်ငံသားပါလို့ပါခဲ့တဲ့ကြောင့်တော်တော်များများကိုမကြိုက်ကြဘူးမမြင့်တတ်ကြဘူးပေါ့။ဒီကော်မရှင်ဟာဒီကနေ့အတန်ကိုနောက်တော့ပဲကော်မရှင်ကိုဟုတ်ရလားဆိုတဲ့အပေါ်မှာကျွန်တော်ရုံးချမှုလုံးဝပြတ်ဆုံးသွား
ရခိုင်ပြည်နယ်စိုက်တွေမြို့ကိုရောက်ရှိလာတဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုပီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုစိုက်တွေလျှံကွက်မှာသင်္ကာတော်တွေပါဝင်ထောင်နှက်ရှိတဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ကန့်ကွက်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ကန့်ကွက်ရတာနဲ့ပတ်သက်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ဆရာတော်အရှင်စင်တော်ဘာသာကအခုလိုမြင့်ကြပါတယ်
။ကုလသမဂ္ဂအထွေထွေမှူးချုပ်ဟောင်းကိုပီအာနန်သူတို့ငါကောင်းအောင်လုပ်ပါမယ်ဆိုစီကမှုရခိုင်ပြည်သူဆရာအရှင်သူတွေလုံးကလုံးဝကိုထောက်မခံဘူးမယုံကြည်ဘူး
။နိုင်ငံတော်တိုင်ပါခံယုံကဩဂုတ်လ24ရက်နေ့ကဖွင့်ဆိပ်ထားတဲ့ကိုပီအာနန်ဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါကော်မရှင်မှာနိုင်ငံခြားသား၃ဦးပါဝင်နေတဲ့အတွက်ရခိုင်အမျိုးသားပါတီ ANP ပါဝင်နိုင်ငံရေးပါတီတချို့နဲ့ရခိုင်လူမှုအဖွဲ့စည်းတွေကကြေညာချက်တွေထုတ်ပြီးကန့်ကွက်ထားကြပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်ဆာမြို့ခွဲကမကြီးချောင်းဝရွာသား၂ဦးကိုခလာရ280ကနေပြစ်တက်လိုက်တဲ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကနေစစ်ဆေးခဲ့တာကြာမြင့်ခဲ့ပြီဖြစ်ပေမဲ့အစုံတရာထူးခြားမှုမရှိသေးဘူးလို့ကာယကံရှင်နဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒီအခြေအနေအကြောင်းကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါဆံမြို့နယ်ခွဲကမကြီးချောင်းဝရွာသားနှုတ်ကိုမြန်မာသံတမန်တော်အရာရှိတဦးကနေပြစ်တက်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကတွားရစစ်ဆေးခဲ့ပေမဲ့လည်းအမှုနဲ့ပတ်သက်ပြီးယနေ့ထိထူးခြားမှုတစုံတရာမရှိသေးဘူးလို့အမှုမှန်ပေါ်ပေါက်ဖို့အတွက်ကူညီဆောင်ရွက်ပေးနေတဲ့မွန်လူငယ်ကိုစုသိန်းကပြောပါတယ်
။အမှုမှန်ဘလို့ကိုင်းတွင်နေတယ်ဆိုတဲ့အကြောင်းကိုပြည်နေတာအောင်တော့ဖြစ်စေချင်တော့ဗောနော်ဒါမှမဟုတ်ဘာပဲအနေထားမှာရှိနေဆိုတော့တော့မဖြစ်
ที่มือตัวตั้มรอคาลายะนิชิตงยาเปกาเลยยืนสังยอดดามโยมิชิปุโซบีก็สุดแต่งกับคุณลูเซปโยบาร์เร
่ที่มือแม่ปอบาบุตัวก็ยังแค่กับไม่ไม่จ่ายเลยรถรถไปเชียงกับมาแล้วก็มิชิเดือดรถเดียวเลย
แต่สองดูอุโมยะกูอุเชกาเลยมือเนปัตตปีบามาไม่จ่ายบุลูเปียวบาร์เร่โซบามือกิสากูตัวยาสิสิเคเรมีมานังกับลูกเฮียก็มิชิงกับรถมือเนปัตตปีบุลูเนธารวยยังรีบเลสุราก็มิชิพ่อเวนตัวตานยันโซก็คุลูเปียวบาร์เร่อันนี้จะบาปีท่าเลยจ้ะจะไม่ตียาดีพี่เราปีมาเป็นจ้ะพี่แค่เรามาชลาชี้ยันเนี่ยสนนัยข้าก็มาจีชาววายว่าตั้งแต่อุโมงค์เนี่ยมองชิดโซโร่หน้าอุโก้ข้าเลยอยากเนี่ยชิดตรงยากะโบจีสอมยุทธะสุดูกะตั้งนั้นเนี่ยพี่ตะเคลุเดี๋ยวส่งตัวเขยดาบะอยากตั้งหน้าอุโก้พี่ตะเคเรข้าเลยอยากเนี่ยชิดตรงยากะโบจีสอมยุทธะการอมาอยู่พี่ขามีเดี๋ยวสูบีเยสข้ามาทศุธาบาร์เร
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်တယ်လို့ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းချိန်ကပြောပါတယ်
။သတင်းရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
BNI ဖွဲ့သားတွေစီစဉ်တင်ဆက်တဲ့တပတ်အတွင်းတိုင်းရင်သတင်းလွှာကိုနှာစင်ခဲ့ကြရတာပါရှင်။ကျမတို့ဒီတောက်တာနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ကြပါတယ်။ VOA ကနေထုတ်လွှင့်ပေးတဲ့ဒီနေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတော့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ Asia 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာဝင်ရောက်ကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ရှင
်ရခိုင်ပြည်နယ်ရေးချံပေးကော်မရှင်ဥက္ကဋ္ဌကိုဗီအန်နန်ကသူတို့မြန်မာနိုင်ငံကိုလာတာလူ့ခွင့်ရေးစုံစမ်းစစ်ဆေးမှုလုပ်ဖို့လူ့ခွင့်ရေးအစီအစဉ်ကရေးဖို့မဟုတ်ပါဘူးလို့ပြောသလိုဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်ကိုရှင်းရှင်းလင်းလင်းပြောထားပြီးကြောင်းနဲ့သူတို့ရဲ့အကြံပြုချက်တွေဟာရည်ရွယ်ထားတဲ့အတိုင်းအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်နေကြောင်းဒီကနေ့ညနေပိုင်းရန်ကုန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတင်ပြသွားပါရစ်။ကော်မရှင်ရဲ့လုပ်ပိုင်ခွင့်ကရခိုင်ပြည်နယ်မှာတင်းမာမှုတွေရောကြစေမဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူဖြစ်စေမဲ့အကြံပြုချက်တွေပေးဖို့ဖြစ်ပြီးမြန်မာနိုင်ငံကလာတာစုံစမ်းစစ်ဆေးသူတွေရဲရဲရှိတွေလို့လာတာမဟုတ်ဘဲအစိုးရရဲ့ပန်ကြားချက်ရကူညီဖို့လာတာပါလို့ကိုဖီအန်နန်ကပြောသွားပါရစ်။အမေရိကန်ပြည်ထောင်စုဟာရှေ့တောင်အရှာဒေသကလူလူနဲ့အတူဆက်ပြီးရပ်တည်သွားမယ်ဆိုတာလာအိုနိုင်ငံမှာဒေသရင်းကောင်းဆောင်တွေကိုသူရှင်းရှင်းလင်းလင်းပြောခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရစ်။လာမယ့်ဇန်နဝါရီလမှာကုန်ဆုံးမဲ့သူ့ရဲ့သမရတံတန်းတွင်အရှိတောင်အရှာဒေသကိုဦးစားပေးသတ်မှတ်တဲ့အမေရိကန်မူဝါဒကိုသမရဥပမာကချမှတ်ကျင်းသုံးခဲ့တာပါသူကိုဆက်ခံမဲ့နောက်သမရဟာလည်းသူလုပ်ခဲ့တာကိုဆက်လုပ်သွားမယ်လို့မျှော်လင့်နေကြောင်းသမရဥပမာကပြောပါတယ်တူရကီနိုင်ငံမှာဇူလိုင်လကအမောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဗိုလ်ချုပ်ကြီး6ဦးနဲ့တခြားစစ်ဘက်အရာရှိအများပြားပြင်စီးပွားရေးလုပ်ငန်းရှင်16ယောက်ကိုဖမ်းဝရမ်းထုတ်လိုက်တယ်လို့တူရကီအာဏာပိုင်တွေကဒီကနေ့ပြောတဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနကပြောပါတယ်ဖန်စီထားသူတွေဒါမှမဟုတ်ဖန်ဖရန်ထုတ်ထားသူတွေဟာအမေရိကန်မှာနေတဲ့ဘာသာရေးကောင်းဆောင်ဖာဒူလဂူလန်နဲ့အချိတ်ဆက်ရှိထားတယ်လို့တူရကီဆိုရကပြောထားပါတယ်။လူပေါင်း290ကျော်သေဆုံးခဲ့ရတဲ့အာဏာသိမ်းကြိုးပမ်းမှုကိုဂူလန်ကကြိုးကင်စစ်စင်တာလို့တူရကီဆိုရကဆွဆွဲထားတာပါ။ဂူလန်ကတော့ဒီအာဏာသိမ်းမှုနဲ့သူနဲ့ဘာမှမပတ်သက်ဘူးလို့ပြောထားပါတယ်။လူမှုညဉ့်ဉျေးမှုဟာလူသိမ်းမှုဆုံးမှုအများဆုံးဖြစ်စေတဲ့ညဉ့်ဉျေးမှုဖြစ်ပြီး2023ခုနှစ်တွင်ကမ္ဘာတစ်ဝှမ်းမှာလူပေါင်း5သန်းခွဲအချိန်မတိုင်ခင်သေဆုံးရတဲ့အကြောင်းရင်းဖြစ်လာပါတယ်။ဒါဟာHIV AIDS ရောဂါနဲ့တည်ဆုံးသူအရေအတွက်ထက်လေးစားပိုများပြီးငှက်ပြားရောဂါကြောင့်တည်ဆုံးသူအရေအတွက်ထက်6ဆပိုများပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရင်မူကကိုရန်တိုင်းဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သတင်းရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.